Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်ဒီဇင်ဘာလ2ရက်တနင်္လာနေ့နံနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ92.32 kHz 933 92.40 kHz 968392.48 kHz 6753ညတို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်အီရန်ဝန်ကြီးချုပ်နှုတ်ထွက်မှုကိုလွှတ်တော်ကတင်းငွေတွေမှာလက်ခံလိုက်ပါပြီပြည်ရင်းကဒုက္ခသည်စခန်းတွေပိတ်သိမ်းပြီးဒုက္ခသည်တွေကိုနေရာပြန်လည်ချထားရတဲ့အတွက်အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဆွေးနွေးခဲ့ကြပါတယ်အရှိတောင်အာရှအကစားပွဲတော်မှာတော့မြန်မာကငွေနဲ့ခြေစိတ်စုစုပေါင်း100ခုစုခုထားပါပြီဒီလိုထိတ်တန့်ရောက်တဲ့တွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်ဒီသတင်းမဲ့တွင်ဗြိတိန်နိုင်ငံမှာကျင်းပတော့မဲ့နေတိုးမဟာမိတ်ခေါင်းဆောင်တွေရဲ့အစည်းအဝေးကိုအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်မဲ့အပေါ်မှာသုံးသက်ချက်ကိုလည်းသတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်။တခါထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာစိတ်ကြွဈေးပြာကိုတန်းဖန်စီရမိခဲ့တဲ့သတင်းပေးပို့ချက်ကိုလည်းကျွန်တော်တို့ထုတ်လွှင့်ပေးဖို့ရှိပါတယ်။အဲဒီနောက်မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
စောက်စက်ဖို့ဘတ်ဂျက်ကကျွန်တော်ဆွဲကြတာမဟုတ်ဘူး။အဲ့ဒီဘတ်ဂျက်နဲ့လုပ်တဲ့မှာကျွန်တော်ကကိုယ်တိုင်ကိုယ်ကလိုအပ်တာတွေကိုနော်အုပ်ချုပ်ရေးပိုင်းကမှအစားပေါ့။စီမံ
ခန့်ခွဲဒါကတော့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုနဲ့တွေ့ဆုံမေးမြန်းထားတာကိုဆက်လက်တင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့မြန်မာပြည်ကပေးစာဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ထူးခြားစံပြသတင်းများစတာတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
အီရန်ဝန်ကြီးချုပ်အဒဲလ်အဗ်ဒူမဒီရဲ့နှုတ်ထွက်မှုကိုလွှတ်တော်ကတင်းငွေတွေနဲ့မှလက်ခံလိုက်ပါပြီ။ဒါပေမဲ့နိုင်ငံတွင်းကအစိုးရစန့်ကျင်ရေးနှစ်လနီးပါးကြာဆန္ဒပြပွဲတွေအဆုံးသတ်သွားမဲ့အခြေအနေတော့မရှိသေးပါဘူး။ဝန်ကြီးချုပ်မဒီကတောက်ချန်နေမှနှုတ်ထွက်ခဲ့တာပါ။လွှတ်တော်ရင်းကအင်အားအကြီးဆုံးအဖွဲ့အစည်းနဲ့ဝန်ကြီးချုပ်တည်ခန့်အပ်ဖို့တမရဘာဟန်ဆာလီကပြောဆိုထားပါတယ်လွတ်တော်ရင်းအားအကြီးဆုံးဖြစ်ရေးဘဲပါတီတွေညွန့်ပေါင်းဖွဲ့ကြမလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးတာကြောင့်သဘောတူညီချက်ရရှိရေးကသတင်းပတ်တွေနဲ့ချီကြမြင့်နိုင်ပါတယ်ဝန်ကြီးချုပ်တဲ့အတီးပြုတ်ခန့်အပ်နိုင်ခြင်းအချိန်ထိတော့ဝန်ကြီးချုပ်မာဒီနဲ့သူ့အစိုးရအဖွဲ့ကအိမ်ဆောင်အစိုးရဖြစ်ဆက်ပြီးတာဝန်ယူဖို့သဘောတူထားပါတယ်ဝန်ကြီးချုပ်နှုတ်ထွက်ရုံလောက်နဲ့တော့အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေကြေနပ်မဲ့အခြေအနေမရှိပါဘူးဝန်ကြီးချုပ်တဲ့လွှဲပြောင်းတာဝန်ယူုံတင်မဟုတ်ဘဲအချင်းပြဲချဆမှုတွေမကျွမ်းကျင်မှုတွေနဲ့ရင်းနှံချွာတဲ့နိုင်ငံမှာဆင်းရဲမွတ်တင်မှုပပျောက်ရေးမစွမ်းဆောင်နိုင်တဲ့နိုင်ငံရေးစနစ်တစ်ခုလုံးပြောင်းလဲဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာပါတနင်္ဂနွေနေ့တုန်းကလည်းမြို့တော်ဘက်ကရက်ကလွှတ်တော်အဆောက်အုံနိုင်ငံကိုကြောတက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တာကြောင့်ဆန္ဒပြသူတဦးသေဆုံးပါတယ်တခြားသူ၉ဦးဒဏ်ရာရပါတယ်အော်တိုဘလအစောပိုင်းကစခဲ့တဲ့နိုင်ငံတော်ဆန္ဒပြပွဲတွေအတွင်းသေဆုံးသူ400နီးပါးရှိပြီးလူပေါင်း1000ကျော်ဒဏ်ရာရထားပါတယ
်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်ဟာဟောင်ကောင်ကအကြမ်းဖက်ဆန္ဒပြပွဲတွေကိုသွေးထိုးမြှောက်ပစ်နေတယ်လို့တရုတ်အစိုးရကဆွဆဲလိုက်ပါတယ်ဟောင်ကောင်ရဲတွေအင်အားအလွန်ကျွံသုံးနေတာကိုဟောင်ကောင်အုပ်ချုပ်ရေးမှုအနေနဲ့စုံစမ်းစစ်ဆေးတင်တယ်လို့သူကအကြံပေးပြောဆိုခဲ့တာပါဘက်ရှလက်ကစနေနေ့ထုတ် South China Morning Post သတင်းစာမှာထင်မြင်ယူဆချက်ဆောင်းပါးရေးခဲ့ပြီးအဲ့ဒီတည်းမှာလဲဟောင်ကောင်အုပ်ချုပ်ရေးမှုခေလန်းအနေနဲ့ဟောင်ကောင်ပြည်ပကကိုဖြည့်ရှင်းဖို့အားလုံးပါဝင်ပြီးအထောက်အပံ့ရှိတဲ့တွဲဆောင်ဆွေးနွေးရေးကိုဦးစားပေးလုပ်ဖို့တိုက်တွန်းပါတယ်ဟောင်ကောင်ရဲတွေအင်အားလွန်ကျွံသုံးနေတာကိုလွတ်လပ်ပြီးဘယ်လန့်မှုမရှိတဲ့တရားသူကြီးတွေပါတဲ့စုံစမ်းရေးမှုကိုလုပ်တင်တယ်လို့ခေလန်းကိုဘက်ရှလက်ကတိုက်တွန်းခဲ့ပါတယ်ဘက်စလေးရဲ့ဆောင်းပါးဟာဟောင်ကောင်အစိုးရကိုဖိအားပေးတဲ့အနည်းတုံးတယ်လို့တရုတ်အစိုးရကဆွဆဲပါတယ်
။အနောက်ဘက်ကကဂျူးနဲ့မွတ်စလင်တွေကြားအချက်ဖတ်မှုတွေရှိနေတဲ့ဟီဘရွန်မြို့မှာဂျူးအခြေချအင်အားသစ်တည်ဆောက်မဲ့အစီအစဉ်ကိုတနင်္ဂနွေနေ့မှာအစ္စရေးကကြေညာပါတယ်။ပါလက်စတိုင်းတွေရဲ့နဲ့ဂျူးတွေရဲ့ဘာသာရေးဆိုင်ရာနယ်မြေတစ်ခုဖြစ်တဲ့ဟီဘရွန်မြို့မှာပါလက်စတိုင်း2000လောက်ရှိပြီးဂျူးက1000လောက်ပဲရှိပါတယ်။ဟီဘရွန်မြို့မှာဂျူးအခြေချအိမ်ယာနှစ်ဆတူမြင်ပြီးမြို့ရဲ့ဈေးဟောင်းအနီးမှာအခြေချအိမ်ယာအစ်တိဆောက်ဖို့အတည်ပြုတဲ့အကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးတဲ့နာဖာတာလီဘဲနက်ကကြေညာခဲ့တာပါအခုတိဆောက်မဲ့ဂျူးရက်ွက်တဲ့ဟာဆိုရင်မွတ်စလင်တွေကအီဘရာဟီမီဘလီလို့ခေါ်တဲ့ Patriot Gunayo, Leshi Julia Gunayo, Nemi de Sete Pietasi Melule, Isrika Guayi, Wenji de Capiovari, Ziga, a sound de go pure chappy, a sound de dune, a satume, Lule, Ginia, Jacka, Popia Tabari.
Kawaji Punui Lamuya, Nasadrape, Jesse Sonshomu Gide, Tabawa Biani, Joni Abi, Lude, Tashin Yadi Yego, Chin Chow Lani, Lelu, Granga, Dream Mujo, Gutaresca. Yadi Udu Tenin Sanya, Yipare, Nilagan, the Kumatangan, Teninguniga, the Ribi Pyojavari, Ludari Ha, the Bawago, Yazu, Nibom Yazwa, Chesi, Lageja, Daja, Okuro, the Bawaya, Tankamu, Kanyabi Pyojong, throughout Topjavari, Daja, the Bawago, Chesini, Dadi, Yatanga, Yabu, Chainam, Yilo, throughout the Ribi Bari, Pigang, Hani, Dwayne, Kaba, Apu, Jenha, Sanjay, Tenyala, on Telagabi, Eridema, Natang Sago, Guniha, Dudia, Abuzo, Nip, Chicket, Elo, Majami Topia Mushila Gula Sing Hanao Kukavi Joja Bavare. Yadi Urupion Lemuna do Lidu Ninamuja Gababoma, Nisi and Lubon, Kona Tinglau, the Sonia Elu, Guda Reska Piovare.
Viewing American Demonapet Yamavada season ago, Manetown Nagani Kononaiti. I do be that don't hit kilohats go don't donga. I do be that lazy kilohats conleshitonia.
ไอ้ตัวมิดาลิซ์เฉยคิโลเฮตช์ชาวเต็งอาตัวนั้นเนี่ยตุ๊ดยานายว่ามาหลายละมิดาที่อากูเซคิโลเฮตช์เต็งอาคงอารู้กันในทั่วเรื่องปีนี้ไปเลยเช่นพี่วิมยามาวันสี่สิบเอ็ดเนี่ยหลานนี่มันเคยมีมาเนี่ยนั่งยันต์กันตรงนี้กูน่าเสียนี่อะไรพี่ป่าเลยเช่นใครเนี่ยก็เช่นพี่เนี่ยดวงอาตัวขาดเดสคันดูไปเต็มปีไอ้ที่มาเนี่ยใช่เนี่ยใช่ยาตัวเรื่องกูเปลี่ยนเลยเนี่ยชาทายอีกด้วย ตอนนี้หนูนี่ก็สุยานเนี่ยกูหลับตามกับพ่อสิด้วยสุนุยเกเรลูกสุยากับตรงนี้ทุกปารีลูกมุ่งเดินเกษตรยินเนี่ยเปลี่ยนเลยเนี่ยชาทายวันจีทั้งตัววันเนี่ยเองเนี่ยกูหลับตามกับท่านนี่ยินนายมุ่งเนี่ยดูกูหลับตามกับพ่อสิด้วยนั่งเงินก็กูยิ่งไปยิ่งพ่อสิด้วยกับท่านนี่กูสเลยด้วยเชียงกงมาสุนุยรับเชื่อปารีปีเรียนทุกขาเดสขันนี่ไปเต็มยินเนี่ยเปลี่ยนเลยเนี่ยชาทายด้วยสุยากับอุสังบีปีนี้เช่น ปามาก้าวอเตอร์เคลนเย่กูนี่เน่มหาวิทยาลัยสวยงามเกเรอปอกุลาดัมกาทานิกุสเลวิกากงพิวเปียสุปีดีมหาวิทยาลัยนี่ก็เทพรามาปูบังสวยงามเลยเปียเกเรจ้าดึงอ่ะพอบีอาวารีเนี่ยส่งความทบียาดูรีเปียเลนี่ชาทายเน่ทุกขาเดสขันนี่ไปเต็งเย่ด้วยมหาวิทยาลัยกูด้อนุ่มบาลาสกุยนี่ก็เดียวไม่เสกเขี้ยนลุเล่วันจีทาวดาวหุ่นยาอีกาเปียสุทับาร์ ก็เช่นที่ในเรื่องของIDP สแกนหรือไปเต็มยี่ด้วยก็เช่นที่ในโซย่าก็เช่นลุงโบพูดสิKHCC ด้วยเนี่ยที่ในสายเวนนี่เลยเจ้าเลวันจิกาพิบาร์ดิจะขันที่ในเรื่องของมุสลิมทุกขาเดสแกนวิชินีบีก็เช่นที่ในเรื่องของการรอเสียงสแกนวิชินีบาร์ดิลูกยูรอนตั้งพิมพ์บุสุสเวจโกพิเศษโบนั่งเงินการที่อายุไอซีเจมาตัวยาวยิ่งใส่พิเศษไม่ต้องสั่งสุจีบอทุกขันจังจะได้เรียนเนี่ย ดูดูสวยๆกว่าแต่เนี่ยนี่ก็ยังคงมีรถขับมาใช่ไหมจำบ้าเก็บไปลูกคนนี้เราเตะเอาแค่เรื่องเอวีดเรื่องมาเยี่ยบอะไร We stand with you มาดาสุสุเรศไซโมดีกันสองท้าวีสนาทุกปกเกจาวอะไรท้าวกันจังฮอบยอมหูรีบังเวนที่กีดาพิบีบริเลปังเวมาเลยสนาทุกปกเรียมีดมีดูอารอแมนตียาบาลเลสุรากบากาตีอ๋อท้องสันสุจิกาชาปยามาพิเดด้วยซูมาบอยงจีท้าจังเลนพิบาร์เลยดูดู ท้าวแคมป์เว่ดีตเช่นนี้มาเว่ลูมิโรนตั้งพิมพ์มุสุสเวจเน่ปัตตาลูกมีมันงั้งโก้ไอซีเจเน่ไอซีซีที่อายุนี่มาหูพูนเซซีบุสุดเลยลุยกูตรงนี้เนี่ยจูจูจังวีเคซีคอกบาลุงสัญญาเกี่ยนลูกเพื่อสิกาดิเซมบ้าเนี่ยนี่ยศวันเนี่ยจีนยาเจ็ตทุบยามาเลยมีมันงั้งบอลลูมิโรนตั้งพิมพ์มุโก้ไอซีเจมากัมบียาเนี่ยงั้งหูพูนกันรับว่า ฟิลิปปินส์เนี่ยมาจิ้มปันยี่เดจินต้องเสียมยาวเสียดเอาอาชาอากาซาเปโรสีเกมส์มาเนี่ยมากังหัวใจนักขุจิตใจสุขุทับบารีแต่นิ่งหนีนี่กังกูแคมป์ยี่นัดมีอุปสรรคอันนิดอากาซามาเนี่ยมากังมีตังอาสังอาคิโลเดมาสูบไปงังหัวใจมีตมีชอบใจชอบสังอาคิโลเดมาตะเวอุดูกังหัวใจตะคุซีสุขุทับบารีนับวันต่อไปแต่ไหนอู นับเป็นเรื่องครูกาเล่ที่อันนี้อาจจะมาเป็นจิตใจด้วยที่ดีสุขุทับบารีมีอุตมีเป็นมารอตั้งแต่ใครหลังด้วยมันมุ่งมุ่งอีดูกาเล่จิตใจที่ดีสุขุทับบารี တနင်္ဂနွေနေ့ကပဲရှင်ပြိုင်နဲ့ပိုက်ကျော်ချင်းပြိုင်ပွဲမှာတော့မြန်မာအမျိုးသမီးပိုက်ကျော်ချင်းတင်ကတတိယဆုခြေတစိတ်ဆုတ်ခုပါတယ်။နှစ်ပန်းပြိုင်ပွဲမှာတော့မြင့်စင်ကခြေတစိတ်ဆုတ်ခုထားပါတယ်ရှင်။
အမေရိကန်ညူအော်လီမျိုးရဲ့ကြော်ကြားတဲ့ဖရန့်စ်ကွာတာခေါ်ပြင်သစ်ရက်ွက်ရဲ့အစွန်မှာတနင်္ဂနွေနေ့အစောပိုင်းကပြစ်ခတ်မှုဖြစ်ခဲ့တဲ့အတွက်လူ12ဦးဒဏ်ရသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီကနှစ်ဦးဟာအချိန်ကြီးစိုးရင်ရပါတယ်။ဒီကနေ့တနင်္ဂနွေနေ့လယ်ပိုင်းအထိတော့ဖမ်းဆီးမှုတစ်စုံတရာမရှိသေးဘူးလို့ရဲကပြောပါတယ်။ပြစ်ခတ်မှုဟာမနေ့လင်အာကြီး
တင်လာနေနေခင်တရင်တွေကိုမတ်တိန်ကီထိုင်းတဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါရှင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ် American သမ္မတ Donald Trump ကဗြိတိန်နိုင်ငံ London ကိုဒီတရင်ဘက်ထဲမှာတွားရောက်ပြီးမြောက် Atlantic စစ်စာချုပ်အဖွဲ့ NATO ခေါင်းဆောင်များအစည်းအဝေးကိုတက်ရောက်တော့မှာပါ CA ခေတ်ကစပြီးဖွဲ့စည်းခဲ့တဲ့ NATO အဖွဲ့ကြီးက290ပြည့်နှစ်ပတ်လည်ဖြစ်ပြီးအခုထိပ်သီးညီလာခံကလည်းမဟာမိတ်အဖွဲ့ကြီးရဲ့အားကောင်းခိုင်မာမှုကိုပိုပြီးတည်ကြစေရည်ရည်ရွယ်တာဖြစ်ပါတယ်ဒါပေမဲ့ NATO အဖွဲ့ကြီးအတွက် American ပြည်ထောင်စုရဲ့တာဝန်ယူမှုနဲ့ပတ်သက်ပြီးဥရောပခေါင်းဆောင်တွေဘက်ကမရှင်းမလင်းဖြစ်နေပြီးအခုအစည်းအဝေးကျင်းပမယ့်အချိန်မှာ American သမ္မတ Donald Trump ရင်ဆိုင်နိုင်ဖို့ပြင်ဆင်နေကြပါတယ်။ Angelo Sanya VOA သတင်းတောက် Patsy Reader Kuswara က London ကနေသတင်းပေးပို့ထားတာကို Matt Tengi ထိုက်ကဆက်ပြီးပြောပြမှာပါ
။ Syria နိုင်ငံမြောက်ပိုင်းကကတ်တွေထိမ့်ချုပ်ရာနယ်မြေကို Turkey ဘက်ကကျူးကျော်ခဲ့ပြီးနောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးဖြစ်နေပါတယ်နေတိုးမဟာမိတ်တွေနဲ့မတိုင်ပင်မဲ့သမ္မတဒေါ်နယ်ထရန့်ကအမေရိကန်တပ်ဖွဲ့တွေကိုအောက်တိုဘာလထဲမှာရုတ်သိမ်းမှုညွှန်ကြားခဲ့တာပါအမေရိကန် Enterprise Institute ကနေတိုးဆိုင်ရာကျွမ်းကျင်သူ Gary Schmidt ကအခုလိုပြောပါတယ
် It's exactly in the wake of that decision
ဒီဆုံးဖြတ်ချက်ထွက်လာပြီးနောက်ပိုင်းမှာတော့ပြင်သစ်သမ္မတ Emmanuel Macron ကမဟာမိတ်အဖွဲ့ဟာအုတ်နောက်စေနေပြီလို့ပြောခဲ့ပါတယ်အဖိုင်ဝိုင်းတစ်ခုအတွင်းမှာအမေရိကန်ရဲ့ခေါင်းဆောင်မှုမရှိဘဲကိုယ်သဘောနဲ့ကိုယ်ဘာမှမလုပ်နိုင်ဘူးဆိုတာကိုရည်ညွှန်းပြီးပြောခဲ့တာဖြစ်ပါတယ်
။တချိန်တည်းမှာပဲရုရှားနဲ့ယူကရိန်းကြားကတအုပ်နှွေးနှွေးဖြစ်နေတဲ့စစ်ကလည်းသမ္မတထရန့်ကိုတရားစွဲဆိုရေးရဲ့နောက်ခံအကြောင်းရင်းဖြစ်လာခဲ့ပါတယ်။အမေရိကန်နဲ့ NATO အဖွဲ့ဝင်တွေရဲ့ဆက်ဆံရေးကတိတ်ပြီးမပြေလည်လာတာကြောင့်ဥရောပအရှေ့ပိုင်းနဲ့တောင်ပိုင်းဒေသကပဋိပက္ခတွေအတွက်လည်းနောက်ထပ်အခက်တွေ့စရာဖြစ်ပါတယ်။နေတိုးအဖွဲ့ရဲ့ဥရောပအရှေ့ပိုင်းဒေသမှာစစ်ရေးထက်မှန်အပြည့်မှုနဲ့အမေရိကန်ဘက်ကနေတိုးအဖွဲ့ကြီးအပေါ်အခိုင်အမာရပ်တည်နေတယ်ဆိုရကိုဥရောပခေါင်းဆောင်တွေကအာမခံထားတာပါဒါပေမဲ့လည်းသမ္မတထရန့်လက်ထက်မှာမဟာမိတ်တွေအပေါ်အမေရိကန်ကပြစ်ပယ်ထားတယ်ဆိုပြီးမကျေနပ်ချက်ကရှိနေပါတယ်ချက်တန်ဟောက်ဆဲဥရောပဆိုင်ရာအစီအစဉ်အကြီးတန်းသူတေသနာမှု Hans Konnani ကအခုလိုပြောပါတယ
် Some of them hoping that Trump
တနည်းအတွင်းမှာပဲသမ္မတ Trump ယာဒူးသက်တမ်းအဆုံးသတ်သွားမယ်လို့တချို့ကမျှော်လင့်နေကြတာပါသမ္မတ Trump ဒုတိယသက်တမ်းထပ်ရွေးခံရမှာကိုအမှန်ကန်စိုးရိမ်နေကြပါတယ
်ဥရောပတလွှမ်းမှာတော့တုံ့ပြန်ချက်တွေကကွဲလွဲနေပါတယ်ပြင်သစ်ဘက်ကတော့ဥရောပလုံခြုံရေးအတွက်ကိုယ်တိုင်ဆောင်ရွက်မယ်ဆိုတဲ့ဘက်ကိုအသားပေးပါတယ်ပိုလန်ကတော့သူရဲ့လုံခြုံရေးအမှတ်ကံချက်အတွက်သမ္မတထရန့်နဲ့ရင်းနှီးတဲ့ဆက်ဆံရေးတရက်တိဆောက်ရေးကိုပို့ပြီးအားတက်ပါတယ်။ချက်တန်ဟောက်စ်က Hans Konnani ကအခုလိုပြောပါတယ
်။ And then you have Germany in the middle which is I think a little bit divided between sort of Atlanticists.
အမေရိကန်နဲ့ဆက်ဆံရေးကောင်းရမယ်လို့ယူဆကြတဲ့ Atlantic Wadi လို့ခေါ်ရမယ့်သူတွေကတော့နေတိုးအပေါ်ယုံကြည်ပြီးဆက်လက်ထောက်ခံထားကြပါတယ်။သူတို့နဲ့နည်းနည်းသဘောကွဲတဲ့ဂျာမနီကအလဲမာရက်တည်ပြီးတစ်ဖက်မှာတော့အမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့မလိုဘူးလို့ယူဆတဲ့ Post Atlantic တွေကတော့ပြင်သစ်ရဲ့အယူအဆဘက်ကိုပိုပြီးရိမ်းပါတယ်ဒီအပေါ်မှာဥရောပသားတွေအကြီးအကျယ်ငင်းခုန်နေကြပါတယ
်ဒီသတင်းပတ်ဥရောပခေါင်းဆောင်တွေရဲ့ရည်မှန်းချက်ကတော့အရင်ဆွေးနွေးပွဲတွေမှာဖြစ်ခဲ့သလိုမျိုးသမ္မတထရန့်ရမ်းပုံမိကြဒေါသမထွက်အောင်ရှောင်ကျဉ်ကြဖို့ဖြစ်ပါတယ် American Enterprise Institute ကGary Schmidt ကအခုလိုပြောပါတယ်
can talk about all the things that they've done and very small
သူတို့စွမ်းဆောင်နိုင်ရတာတွေကိုပြန်ပြောနိုင်ပါတယ်နောက်ပြီးဒီလိုဖြစ်လာအောင်သမ္မတ Trump ဘက်ကတွန်းအားပေးဆောင်ရွက်ခဲ့တာပါဆိုတာမျိုးပပနနနဲ့ပြောပြနိုင်ပါတယ်ဒါမျိုးနဲ့သမ္မတ Trump ကိုချီးကျူးနိုင်ပါတယ်ဒါပေမဲ့လည်းပ
ပင်ကိုဇိုက်တွေကမတူရာရောက်ဒီလိုလုပ်နိုင်ပေါ်ရဲသူတို့အတွက်စိတ်ပြီးခက်ပါတယ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်ရပ်ပိုင်းလိုမှာပဲနေတိုးဖွဲ့ဘက်ကကုန်ကျစရိတ်ထပ်ပြီးညှဝင်ချခံကြဖို့နဲ့အမေရိကန်ဘက်ကထက်ဝင်ချခံမှုရှော့ချရေးသဘောတူခဲ့ကြောင်းကြေညာပါတယ်ဒီဆောင်ရွက်ချက်ဟာဆိုရင်သမရထရန့်ကိုနှစ်သိမ့်နိုင်ဖို့ရှိဝေလာလဲဖြစ်ပါတယ်နှစ်သိမ့်ထိပ်ပါရှင ောက်ကိုထိုင်းရဲတပ်ဖွဲ့ကမနေ့ကဖမ်းဆီးရမိခဲ့ပါတယ်။ VOA သတင်းတောက်မအေးမာကနေပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မှာဒီဇင်ဘာလ10ရက်နေ့ကအမှတ်9ဒေသစစ်ဒေသမှုစုချထီရဆောဝဥဆောင်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာတောင်ပေါ်တိုင်းရင်းသားလူငယ်မူရခိုင်ဝင်တွေကမြန်မာနိုင်ငံဘက်ကနေကားဆင်းလုံးလိုက်တည်ဆောင်လာတဲ့စိတ်ကြွစည်းပြား9တန်းကိုဖမ်းဆီးနိုင်ခဲ့ကြောင်းအခုလိုပြောဆိုသွားပါတယ်ကျွန်တော်တို့ဒီလောက်ဖမ်းနေတဲ့ကြားကပဲအင်းနီနာချင်းနိုင်ငံကမူရစေဝါတွေဟာအများကြီးဝင်လာနေပါတယ်အသက်မပြည့်သေးတဲ့တောင်ပေါ်တိုင်းရင်းသားလူငယ်လေးတွေကိုမူရမောင်ကိုသမားတွေကအတုံးချပြီးထိုင်းနိုင်ငံထဲကိုတည်ဆောင်လာတာဖြစ်ပါတယ်ကျွန်တော်တို့ဘက်ကတော့နေဆက်ကိုဖျက်မလာနိုင်အောင်တားဆီးမှဖြစ်ပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါချင်းရိုင်ချင်းနောင်မြို့နယ်အတွင်းမှာထိုင်းမြန်မာနယ်ဆက်မဲဆိုင်ဘက်ကနေမူရစေဝါတွေဝင်လာမယ်ဆိုတဲ့သတင်းရထားတာကြောင့်တော်လန်းတွေကိုရဲတပ်ဖွဲ့ဝင်တွေကပိတ်ဆို့စောင့်ကြည့်စစ်ဆေးနေကြချိန်မှာထိုင်းတံပေါ်တိုင်းရင်သားလူငယ်နှစ်ဦးစီးလာတဲ့စိုက်ကယ်ကိုစစ်ဆေးခဲ့ကြပါတယ်။စိုက်ကယ်ပေါ်မှာတန်တရားဖြစ်เสียဘာမှတဲဆောင်လာတာမတွေ့ရပေမဲ့လူငယ်နှစ်ဦးဟာတိုင်းရင်သားဘာသာစကားတစ်ခုကိုသုံးပြီးဖုံးနဲ့ဆက်တွေ့အကြောင်းကြားတာကိုရဲတပ်ဖွဲ့ကတန်တရားဖြစ်ခဲ့ပြီးစိုက်ကယ်နောက်ကနေလိုက်လာတဲ့ကားဟာလာလန်းအတိုင်းပြန်လှည့်မောင်းသွားတာကြောင့်ရဲကားတွေကလိုက်လံပစ်ခတ်ဖမ်းဆီးခဲ့ရတာပါ။ကားပေါ်မှာပါလာတဲ့အမျိုးသား၃ဦးကတော့ကားကိုလမ်းဘေးကိုထိုးရက်ပြီးတော်ရင်းကိုထွက်ပြေးသွားခဲ့ကြပါတယ်။ကားပေါ်မှာတော့ဆာလာအိတ်အထုပ်30နဲ့ထည့်ထားတဲ့စိတ်ကြွစည်းပြား6.8တန်းကိုဖမ်းဆီးနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ပြောဆိုသွားခဲ့ပါတယ်။ဒီအပိုင်းမှာပဲတာချီလိတ်မြို့နယ်မဲဆိုင်ကြားကကော့ချန်းနယ်မြေကချောင်းဆက်မှာမြန်မာနိုင်ငံဘက်ကနေချောင်းကူးပြီးတည်ဆောင်လာတဲ့စိတ်ကြွစည်းပြားတန်း4သိန်းကိုလည်းထိုင်းအမှတ်3နယ်ကြားဆောင်တပ်ကတွေ့ရှိပြီးသိမ်းဆည်းနိုင်ခဲ့တယ်ဆိုပြီးထိုင်းအနာပိုင်းကပြောဆိုသွားခဲ့ပါတယ်ရှင်။
ဒီလိုသတင်းတော့မှတ်အေးပါပါရှင်အခုတော့မြမရေးရဆွေးနွေးခန်းစီစဉ်ကိုနားဆင်ရမှာပါမကွေးတိုင်းဒေသကြီးအစိုးရအနေနဲ့အကျင့်ပြတ်ခြားစားမှုတိုက်ဖြတ်တာတွေကိုလုပ်နိုင်တဲ့တစ်ချိန်တည်းမှာပဲဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့တယ်လို့ဝန်ကြီးချုပ်ဒေါက်တာအောင်မိုးညူကပြောပါတယ်မကွေးမြို့ကိုတွားရောက်ပြီးကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်လက်ရှိသွားနေတဲ့ဒီလိုဟိုအစိုးရအဖွဲ့ပေါ့နော်မော်ဒယ်တိုင်းဒေတာကြီးအစိုးရအဖွဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ရောဒီကျုပ်ခုဆိုလို့ရှိရင်ဒါနှစ်တည်းလဲတော်တော်ကြာခဲ့ပြီးနောက်တက်တန်းအတွက်ရုပ်ောက်ပွဲတောင်ပြန်လှုပ်တော့မဲ့အချိန်ကာလရောက်လာပြီပေါ့ဆိုတော့အချင်းယုံလေးပေါ့နော
်ဟုတ်ကဲ့
ဒီဝန်ကြီးချုပ်လှုပ်ဆောင်ခဲ့တဲ့အောင်မြင်မှုတွေကအားရကျဉ်းတတ်မှုရှိတာကိုလှုပ်ချင်ပေမဲ့လည်းတစ်ဖက်မှာစောစောပြောသလိုကန့်ကွက်တဲ့လူတွေရှိတာတော့ဒါမှမဟုတ်လို့ရှိရင်လည်းအချိန်အကြောင်းကြောင်းကြောင့်မအောင်မြင်ခဲ့တဲ့ကိစ္စတွေလည်းရှိမှာပဲလေအဲ့လိုမျိုးလေးတွေရောကိုကြီးပြောပြလို့ရမလားပါရမီရှိတ
ယ်။အဲပုံမှန်ကြည့်တော့ပေါ့နော
်။ဟုတ်။
တမ်းမီကြတော့ပြောရမယ်ဆိုရင်တော့ကိုကလည်းပဲဒီဗုဒ္ဓဘာသာဝင်ဆိုတော့ဟိုဘာသာကြီးနောက်မှတော့လို့မရဘူးဟိုထိတ်ကထားပြောနေတာပေါ့နော်။အဲ့ဒါဘာလဲဆိုတော့ကျွန်တော်ဒီမှာဟိုမန်းရွှေဆက်တော်ဖရာပွဲပေါ့။ကျွန်တော်တို့မန်းရွှေဆက်တော်ဖရာပွဲမှာကျွန်တော်တို့2016ခုနှစ် ABT ရဲ့နေအာနာဆွဲယူလိုက်တဲ့အချိန်တုန်းကကျွန်တော်မှတ်မိသလောက်ပြောရမယ်ဆိုလို့ရှိရင်ဖရာကြီးရဲ့ရံပုံငွေပေါ့နော်။ဖရာကြီးအစူးစူးအရရရံပုံငွေစုစုပေါင်းဘယ်လောက်ရှိတော့ဆိုတော့ 3.5 ဘီလီယံလောက်ရှိတယ်။တမ်းမောင်3500လောက်ရှိတယ်။ခုလက်ရှိအခြေအနေမှာဘလော့ရှိတော့ဆိုတော့တန်ပေါင်း9000ကျော်လောက်ရှိတယ်။လင်းနေမပြေသေးဘူး20လောက်ကျလို့ရတယ်။ဒီကြားထဲမှာဖျားကြီးရဲ့ရံပုံဝင်နဲ့ဟိုအမြဲတမ်း12ရာဒီသွားလို့ရအောင်ဒါလည်းဥဇော်ဝင်နဲ့သွားရင်တွေ့ပါလိမ့်မယ်။လေရင်တရားဆိုတာလေရင်မဆောင်မှဖြတ်ထားပြီးတော့ရေဘလော့ပဲကြီးနေတယ်။12ရာဒီကူးလို့ရတယ်။ကြံ့ငွေတန်ပေါင်း1200လောက်ကုန်တယ်။သိမ်ပေါင်း12000လောက်ကုန်တယ်ပေါ့။အဲ့ဒါကြီးကိုကျွန်တော်ဆောက်ထားပေးတယ်။ဘာသာကြီးနဲ့ပတ်သက်ပြီးတွေ့တာပေါ့လေ။နော်ဒီလောက်ဒလိုနေစားရှိတယ်။ကျွန်တော်တိုင်းဒေသကြီးဆိုတာတက်လာတယ်နော်။2016ခုနှစ်မှာအေဗီလာမအာနာရတယ်စတော့ဆက်ဖို့ဘတ်ဂျက်ကကျွန်တော်ဆွဲခဲ့တာမဟုတ်ဘူးအဲ့ဒီဘတ်ဂျက်နဲ့လုပ်တဲ့မှာကျွန်တော်ကကိုယ်တိုင်ကိုယ်ကလိုအပ်တာတွေကိုနော်အုပ်ချုပ်ရေးပိုင်းကမှအစပေါ့စီမံခန့်ခွဲပြီးတော့ကြိုးပမ်းဆောင်ရွက်လိုက်တဲ့အချိန်မှာလုပ်ငန်းပမာဏလည်းကျွန်တော်ကမလျှော့ဘူးအရည်အသွေးလည်းမလျှော့ဘူးအရည်အသွေးလည်းကျွန်တော်မလျှော့ဘူးဘာမှမလျှော့ဘဲနဲ့ကြက်ငွေတန်ပေါင်း1000ကျော်ပိုးထွက်လာအောင်ကျွန်တော်စူးစမ်းဆောင်ရွက်ပေးနေတယ်တန်ဘီလီယံပိုးထွက်တယ်အဲ့ဒီပတ်သက်တဲ့ကူမကူတန်းကြီးမကူတန်းမျိုးကြီးကိုကျွန်တော်ဆုတ်ပြနေတယ်မကူတန်းမျိုးကလည်းသိတဲ့အတိုင်းပဲနော်လမ်းနေ ကျမျိုးချက်တွေအဆုံးဖြစ်တဲ့ပြီးတော့ဒါလမ်မယ်ရီလန်အာဖရိကတေလန်စသည်ဖြင့်လမ်တွေကိုကျွန်တော်ကဟိုနိုင်လုံကတရားခင်းဖို့လုပ်ခင်းတယ်ဟိုယူကတရားလုပ်ဖို့လုပ်တယ်ကိုဥဇော်ဝန်လိုက်ကိုလည်းတွေ့ခဲ့တယ်เนาะဒီမှာကန္နလန်ကန္နလန်ဆိုနိုင်လုံကတရားလုပ်ထားတဲ့ဒါလေရပ်ပိုင်းလာပိုင်းမှာရှိသေးတယ်နောက်တစ်ခါကျွန်တော်တို့ကဂျီနန်လေးရဲ့တွင်နေရာတက်ပြီးတော့เนาะကျွန်တော်မကူးတ ီနန်ချက်ဆက်ရုံမဟုတ်ဘူးအရက်ကိုအရက်ကလုံးတဲ့ဖိုးပေါ့လေအဲ့ဒီသွားပြီးတော့ရီနန်ချက်တယ်အကြမ်းသာဆက်တာဘုရားဒီဇယ်လူတက်စီလိုအကြမ်းနေဆက်မှာမဟုတ်အဲ့လိုသွားတဲ့အတွက်ကိုဒီဟာမျောစာပေါ့ transport pass မျောစာထုတ်ပြရတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ဝေဒီတန်ထောင်နဲ့စီပြီးတော့ရှိတယ်အရင်ဆိုးရတဲ့ထက်မှာဒါတွေကတိုင်းရန်ကုန်ဝေဒီရှိတယ်နော်ကြားတာကတော့ 2.8 billion လောက်ပေါ့ကြံ့ငွေတန်ပေါင်း 2,800 လောက်ရေကင်းဆိုးရရှာခဲ့တာတွေရှိတယ်ဒါတွေကိုမေးဖို့လိုတယ်ဆိုကျွန်တော်မေးခဲ့လိုက်တယ်တော့ပြည်သူတို့တော့မှကျွန်တော်မဲဆန်နိုင်နေပြီကကိုစလေကိုထွန်းထုံးကိုမိခိုင်းလိုက်တယ်မိခိုင်းတော့ပြည်တော်သူအစိုးရတဲ့ကျွန်တော်စီစခိုင်းလိုက်တယ်ထွက်လာတယ်ကြံ့ငွေတန်ပေါင်း 9,000 ကျော်ထွက်လာတယ်အဲ့ဒီမှာကျွန်တော်တို့မကူတန်းဒီတိုင်းအစိုးရဖွဲ့ကိုကြံ့ငွေတန်ပေါင်း 3,296 တန်းကိုပြန်ပြီးဆွဲပေးတယ်ငွေစားဆွဲပေးတယ်နောက်တစ်ချက်ကပြောချင်တာကတော့ဝန်ထမ်းပေါ့နော်ဝန်ထမ်းတွေကအာဂတိလိုက်စားမှုတက်ဖြစ်ရေးဆိုတာလည်းရှိတယ်လေဝန်ထမ်းတွေမှာနော်ကျွန်တော်တို့ကပဲဝန်ထမ်းငိုးမှကျွန်တော်တို့ကအေးအေးယူတာအပြစ်ပေးတာထောင်ချတာຢာလူဆိုတာဘာမှမလုပ်ရှင်ဘူးဒါကိုစည်နာနဲ့ကြွားတာပါเนาะသူတို့မှလည်းသူအခက်ခဲကြီးပါလိမ့်ရှိမယ်လာကလောက်တာမလောက်တာတွေပါလိမ့်ရှိမယ်သို့တော်လည်းအောက်ကအထောက်အထားအခိုင်အမာနဲ့တိုင်လာခဲ့ရင်တော့ကျွန်တော်တို့ကအေးအေးယူရတာရှိတယ်အာဂရိကအေးအေးယူတာတွေပါလိမ့်ရှိတယ
်ဒီကန္နာတိုင်းကန္နာတိုင်းမှာအတွက်ဒီပြည်ထောင်စုအစိုးရအလုပ်နေတာရှိသလိုပြည်နယ်တိုင်းဒေသကြီးအစိုးရတွေလည်းဝန်ကြီးတို့လိုကိုယ်ပြည်နယ်ကိုယ်ဒေသဖွံ့ဖြိုးရေးအတွက်တည်ထောင်ဒီမှာကိနေချပြီးလုပ်နေကြတာတွေအများကြီးရှိတာအခုဝင်းကျုပ်ပြောခဲ့တယ်လို့ပေါ့နော်ဆိုတော့အဲ့ဒီလိုမျိုးစီမံကိန်းချပြီးတဲ့နေရာမှာကောဝင်းကျုပ်တို့စဉ်းစားတဲ့နေရာမှာပေါ့အစိုးရအဖွဲ့ကစဉ်းစားတဲ့နေရာမှာဟိုဒီနိုင်ငံခြားကုမ္ပဏီတွေတင်တာတွေခေါ်တယ်ပေါ့နော် project တွေအတွက်နိုင်ငံခြားကုမ္ပဏီတွေရှိမယ်ပြည်တွင်းကကုမ္ပဏီတွေရှိမယ်ပေါ့ဆိုတော့ပြည်တွင်းလုပ်ငန်းတွေကိုဦးစားပေးရပေးတယ်တို့ဒါမှမဟုတ်နိုင်ငံခြားကုမ္ပဏီကအဆင့်မြင့်လို့နည်းပညာပို့ကောင်းလို့သူတို့ဦးစားပေးတင်တယ်တို့ဘလို့ဝင်းကျုပ်တို့စဉ်းစားတယ်လဲဒီ
အများသောအားဖြင့်တော့ပြည်တွင်းသက်သက်လာတာမဟုတ်ပြည်တွင်းနဲ့ဒီပါနဲ့ JB သဘောမျိုးကို joint venture သဘောမျိုးနဲ့ပြည်တွင်းကလည်းဥမာပါ share ပါနေတော့ပါမယ်ဥမာ 30% ပါမလားသူက 70% ပါမလားဒါမျိုးတွေပေါ့နော်အဲ့ဒါမျိုးဟိုခေါ်လာတာရှိတယ်နော်ဆုံးသက်တဲ့နေရာမှာလာတာနဲ့တန်းပြီးတော့ကျွန်တော်ကဆုံးသက်လိုက်တာမျိုးမလုပ်ဘူးဤပညာအရာကိုလက်ခံနိုင်မရှိလားမရှိလားစီးစစ်ဒီကမှာထောက်ခံပြီးတင်ပြ
ဒါ criteria တွေရှိတာပေါ့
ဟုတ်တယ်ရှိတယ်
ဆိုတော့ဟိုတစ်ဖက်မှာလည်းကျွန်တော်တို့ကြားနေတာကအဝန်ချုပ်နေတဲ့ဖြစ်ရှင်းပြဖို့ပေါ့ဟောပေါ့ဝင်ကျုပ်တိထားတာကိုကျွန်တော်တို့ပြန်ရှင်းပြဖို့ပေါ့နော
်ဟုတ်ကဲ့
အခုဒီအရင်အစိုးရလက်ထက်ဒီမှာလိုပဲတေအစိုးရဟာအင်းကြီးနိုင်ငံလည်းဖြစ်တယ်အင်းအားကြီးနိုင်ငံတခုလည်းစီးပွားရေးရောသူကဘက်ဆုံသူကကိုယ့်ရဲ့အများကြီးတာတဲ့နိုင်ငံဖြစ်တော့လက်ရှိအနေဒီအစိုးရလက်ထက်မှာလည်းအနေဒီအစိုးရတာဝန်ရှိတဲ့သူတွေကိုမကြာခဏဖိတ်တယ်ခေါ်တယ်လေ့လာခိုင်းတယ်ပေါ့နော်လာခိုင်းတယ်လွတ်တော်ဆိုလဲလွတ်တော်ကဏ္ဍအလိုက်ဒီပါတီပိုင်းဆိုလဲပါတီပိုင်းကဏ္ဍအလိုက်သူတို့မကြာခဏဖိတ်တာကိုကျွန်တော်တို့ဝင်ကျုပ်တို့ဟိုတာဝန်ရှိတဲ့သူတွေသွားကြတာတွေကျွန်တော်တွေ့ပါတယ
်ဆ
ိုတော့အဲ့ဒါနဲ့တပြန်နက်မှာပဲဒီတခြားတရုတ်ကုမ္ပဏီတွေကလည်းခါအားလျော်စွာဖိတ်တယ်လို့ကျွန်တော်တို့ကြားတယ်ဥပမာ Huawei လို့ကုမ္ပဏီမျိုးပေါ့ပြီးပြီးတော့သူတို့ရဲ့လုပ်ငန်းတွေကိုချပြရတယ်သူတို့ဟိုပေါ့ဥပမာပြီးဘလို့ကူညီလို့ရတာပိုင်းသူတို့ပြောချင်ပြောမှာပေါ့နော်ဒါကျွန်တော်မသိဟိုမန္တလေးမှာဆိုလို့ရှိရင်အခုနည်းနည်းလေးလူပြောများနေတာက CCTV တပ်မဲ့ကိစ္စတွေမှာ Huawei ကနေပြီးတော့တာဝန်ယူလှုပ်ဆောင်ပေးမယ်ဆိုပြီးပြောကြတာရှိတယ်ဒါမှလည်းအဲ့ဒါကdata တွေကိုတနည်းအားဖြင့်ဒီ data ကို data တွေနိုင်ငံတိုင်းနိုင်ငံတိုင်းကတော်တော်လေးကြီးဥဆက်ကြတယ်လေ။ဆိုတော့အဲ့ဒီ data တွေသူတို့ရောက်သွားလို့ရှိရင်တချိန်မှာပြန်ပြီးအသုံးချလို့ရတယ်ဆိုတဲ့ဟာမျိုး။အဲ့ဒါတွေက sensitive ဖြစ်တဲ့ data တွေဖြစ်တယ်ပေါ့။ဆိုတော့အဲ့ဒါမျိုးတွေလုတ်ပေးဖို့ကိစ္စတွေရှိတော့မခွေတိုင်းမှာတော့ကျွန်တော်တို့မကြားမိသေးဘူး။စကမ်းတိုင်းတော့ကြားတယ်ပေါ့။ဆိုတော့အဲ့လိုမျိုးတွေခေါ်ပြီးတော့လူကြီးတွေခေါ်ပြီးစီးရုံတာမျိုး lobby လုတ်တာမျိုးလုပ်နေတဲ့ကိစ္စတွေမှာဝင်ကျုပ်တို့ဘာတွေကြားသိမိသလဲ
။အဲ့ဒါကတော့ဟိုမန္တလေးတိုင်းတို့စကမ်းတိုင်းတို့မှာတော့ဘလို့အနေထားရှိတယ်ဆိုတော့မသိပါဘူး။ကျွန်တော်တို့စီမှာလာပြီးတော့ဒီနီးပညာရလာပြီးမှပြင်မခွေးဆိုလို့ရှိရင် smart city လုပ်မယ်။ဘာဒီဘာဒီဘလို့ဘလောက်ထိအောင်တောင်းမှလာဒီမှာဟို smart city လုပ်ရင်ကောင်းမယ်ဆိုတာတွေကိုသူတို့အကိုရှင်းပြတယ်။အမတန်ကိုအားကြစရာကောင်းပါတယ်။အမတန်သီယိုစရာကောင်းပါတယ်။သို့တော်လည်းဒါနဲ့ပတ်သက်ပြီးတန်းပြီးကျွန်တော်ကဒီဥမာ Huawei နဲ့လာရှင်းပြတဲ့ထင်မှရှိတယ်။အမတန်အဆင်မြင်တယ်။ Huawei လည်းကျွန်တော်လေးဒီကအလေပတ်ရောက်ခဲ့မှုပါတယ်။အမတန်ကိုနီးပညာမြင့်တဲ့ကုမ္ပဏီပါ။နော်။ဘာပဲဖြစ်နေနေကျွန်တော်တို့ကတော့ဥပမာပြင်ဒီ ID ကဏ္ဍပေါ်ဒီ e-government ကိစ္စ smart city ကိစ္စအဲ့ဒါတွေနဲ့ပတ်သက်ရင်လည်းကျွန်တော်တို့ကကိုယ်တောက်တဲ့နဲ့မဆုံးပြတ်ပါဘူးတက်ကြွကိုယ်တယ်ပို့တက်ကြွနားလေတဲ့ပုဂ္ဂိုလ်တိုင်ပင်ပြီးမှကျွန်တော်ဆုံးပြတ်ပါဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျွန်တော်သွားတော့ကလည်းမေးပါတယ် ဒီမှာဟွာဟိုဟိုမန်းရင်န်ဒီဟွာပေါ့ဒီမင်းဘူးစကူးမျိုးနယ်မှာပေါ့လေသူကဟိုကြောက်ဖြူရတယ်ပြီးတော့ရင်န်ပိုင်လိုက်ရလည်းပဲရခိုင်မကွေးတိုင်းနဲ့ဖြတ်သွားတာဟုတ်မကွေးတိုင်းမန်းလေးတိုင်းဖြတ်သွားတယ်ဆိုတော့ကမင်းဘူးစကူးမျိုးနယ်မှာတကယ်ကိုစီးပွားပြီးရင်န်ချက်စိတ်ဝင်တခုလုပ်ခြင်းလဲဆက်မှုဆောင်တခုလုပ်ခြင်းလဲဒါကျွန်တော်တောင်းဆိုတာရှိပါတယ်အဲခုလိုမျိုးစိတ်ဝင်စားတဲ့အတွက်ကျွန်တော်အများကြီးဝင်စားပါတယ်ကျေးဇူးလက်တင်ပါတယ်သို့တော်လည်းပဲကျွန်တော်တို့ကတော့ဒေသဆိုင်ရာအဆိုးရဖြစ်တဲ့အတွက်ကျွန်တော်တို့ကဒါကိုဟိုဆုံးတက်ဆုံးတက်လို့မရပါဘူးပြည်တော်စုအစိုးရကပဲဆုံးတက်လို့ရပါတယ်ပြည်တော်စုအစိုးရနဲ့တိုင်းမြင်မှာဆိုပြီးကျွန်တော်အဲ့ဒါဖြေခဲ့ပါတယ်ဒီမှာလည်းပဲလာပါတယ်ဘာလုပ်ချင်တော့လုပ်ချင်တာပြောဆယ်မြောင်းကိစ္စလုပ်ချင်သလားစိုက်တူရေးကိစ္စလုပ်ချင်သလားတည်ယူပို့ဆောင်ရေးလုပ်ချင်သလားဘာလုပ်ချင်တော့ဘီလီယံနဲ့ချီလို့ရောအိမ်ပေးမှာပဲသူတို့အစိုးရတောင်းဝန်ခံတယ်နော်အဲ့ဒီနေရာမှာလည်းပဲကျွန်တော်ကြားဘူးလည်းရှိတယ်လေနော်ဥမာပြင်ဒီလားဒီဟွာဘော့ဟိုပါကစ္စတန်တို့ဒီဟိုးတို့လာအိုးတို့ဆိုတဲ့နိုင်ငံတွေအတက်ဖက်ဆိုတဲ့ဟလာ
ဟုတ်တယ်
ဒီထောင်ကြောက်မှာ
ဟုတ်တယ်
နော်ပြန်မဆက်နိုင်တော့
တိတိလင်္ကာ big example
အဲ့တော့ဒီဟွာဒီတူနေရတဲ့စေကန်းကြီးကိုအကျွေးကိုအတိုးတောင်မပေးနိုင်တော့ကြတော့နော်အနည်း90လောက်ပဲမပေးလိုက်ရလို့ဆိုတာမျိုးဒါမျိုးတွေအားလည်းပဲကိုကကြားပြီးနေရတော့အမတန်ကိုစီထားပြီးတော့ကျွန်တော်ကတုံ့ပြန်ပါတယ
်နောက်ပိုင်းဟိုလောက်ကြတဲ့ဒီ
ဟုတ်တယ်
နိုင်ငံတော် project နိုင်ငံတော်ဆောင်ရွက်ရေးနေရာဆက်တရုတ်ကုမ္ပဏီတော်တော်များများကပို့ပြီးတော့ဟိုဟိုဟိုပေါ့လေလံနေအောင်နေသလားလို့
အဲ့ဒါတော့ကျွန်တော်တို့ကဒါတော့ဒါနဲ့ပတ်သက်ပြီးတော့ကိုယ်အထင်မြင်ယူဆချက်ပြောရရင်ဒါဒါဟိုဌာနဆိုင်ရာတွေဆရာစီပဲဖြစ်ဖြစ်စွန့်ရင်ပဲဖြစ်ဖြစ်နော်ဘာပဲဖြစ်နေနေဒါဒါတော့ဟို international open bidding နဲ့ပဲသူတို့ဟိုအပြည့်ဆက်လေလံပဲလုပ်မှာပဲဒီမှာသူကသူ့ဟာသူ profile ကြီးမယ် spec တွေကြီးမယ်ကြီးမှလက်ခံနိုင်ဝင်ရှိတဲ့ဟာကိုသူလက်ခံတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
အဲ့တော့ဒီအရီလိုက်စားမှုနဲ့ပတ်သက်ပြီးနောက်ဆက်တွဲကျွန်တော်မေးချင်တာကဒီမကြသိခင်ကပဲဒီလူမှုကွန်ရက်တင်မှာတော်တော်လေးပြန့်သွားတဲ့ကိစ္စရေစကြိုမျိုးနဲ့လောင်စာဝိုင်းဝင်ကျုပ်ကဝင်စီးခိုင်းတဲ့ကိစ္စပေါ့နော်ဆိုတော့ဝင်ကျုပ်ကိုယ်တိုင်လည်းဝင်ခံတဲ့ဒါ local ရဲတွေကဒါဖမ်းမယ်လို့သတင်းထွက်တာနဲ့သူကသတင်းပေါက်ပြီးတော့ဖမ်းမမိဘူးဆိုတာအချင်းချင်းဖြစ်ခဲ့ဘူးတဲ့အရင်တွေ့ကြုံနေရဆိုတော့ဘယ်သူမှအသိမပေးပဲဝင်ကျုပ်အမိန်နဲ့လုတ်တယ်ဆိုတာမျို
းဟုတ်ကဲ့
ဆိုတော့အဲ့ဒီဟာမှာလည်းဟိုချင်းပြောကျွန်တော်မြင်လာရတာကဲတကောင်ကဲတလုံးနဲ့ဆန်ကောင်မှန်တယ်လို့မျိုးပေါ့နော်တရားဥပဒေစိုးမိုးကြီးမှာအားနေနေတာကိုတစ်ဖက်ကထောက်ပြပြီးပြဖြစ်တယ်လို့ဟိုလူတွေကိုလည်းဟိုလောင်းကစားဝိုင်းတွေကိုလည်းနှင်းနှင်းပြီးသားဖြစ်တာပေါ့နော်ဆိုတော့အဲ့ဒါအခုနောက်ဆက်တွဲရောဘယ်လိုဖြစ်သွားပြီလဲခင်ဗျာအခုအရေးယူမဲ့ပါညာဆိုတဲ့ကိစ္စ
ကအဲ့ဒါကကျွန်တော်တို့ဟိုအစည်းအဝေးမှာပေါ့နော်တနင်္လာနေ့လည်းလုပ်တဲ့အစည်းအဝေးမှာလုံခြုံရေးနဲ့သတင်းပူးပေါင်းညှိနှိုင်းအစည်းအဝေးဆိုတာတနင်္လာနေ့လည်းလုပ်ပါတယ်အဲ့မှာမူရစီဝါကိစ္စနောက်တစ်ခါဒီဟိုဟိုဘာပေါ့ဟိုဟွာဟိုဟိုဘောလူသားမှုကိစ္စမရင်းကိစ္စနောက်တကားဒီဟိုတပ်ပြေးတွေကိစ္စနော်အဲ့ဒါမျိုးပြဿနာပေါင်းတောင်းချောက်တော့ဘူးကြီးတွေကြောင်းလူတွေကိစ္စအဲ့ဒါတွေတိုင်းမင်းညှိနှိုင်းတဲ့အစည်းအဝေးမှာကျွန်တော်ပြောတယ်ဒါလည်းပဲဥပဒေချုပ်ကိုတိုင်းမင်းပြီးမှပြောတာတိုင်းမှာဥပဒေချုပ်ရှိတယ်သူကပြောတာကလုတ်တယ်ဆိုလို့ရှိရင်အိုးစုဥက္ကဋ္ဌမှာတာဝန်ရှိတယ်သတင်းပေးဖို့ပြက်ကွက်တယ်နော်ဒီမှာအဝါဒီလုတ်တာဒီနေ့လုတ်ဒီဖဏမဟုတ်လीအ ਨੇ ဆုံးတပတ်စရဲရှိမှကျွန်တော်သိလို့ဖမ်းရတာအဲ့တော့သူ့မှာတာဝန်ရှိတဲ့အတွက်ကြောင့်သတင်းပေးဖို့ပြက်ကွက်တဲ့ကြောင့်သူ့ဖြုတ်ယုံနေမှာကောက်သူ့ကထောင်စားလို့အရေးယူလို့ရပါတယ်တဲ့ဆိုတော့ကျွန်တော်တို့ကအုပ်စုအုပ်ချုပ်ရေးမှူးစီဟလာကျွန်တော်တို့ဟလာဒီစီးပွားပြိုင်ပွဲလဲမဟုတ်နိုင်ငံရေးပြိုင်ပွဲလဲမဟုတ်ဘူးဘယ်သူပဲဝမ်းမလဲသိတာမဟုတ်ဘူးဥပဒေစီမင်းစည်းကမ်းအရသူ့ကိုကျွန်တော်အရေးယူပါဆိုပြောထားတာရှိတယ်အဲ့လိုအရေးယူပါသူ့ကိုဖြုတ်ယုံနေမှာအရေးယူပါထောင်စားမယ်လို့တော့ကြတော့ခုရက်ရွာကတည်းကလက်မှတ်တွေထိုးပြီးတော့တက်လာတယ်နော်ဒီလူကဘာလီဘလို့တော်ပါလေရက်ရွာအကျိုးဘလို့ဆောင်းပါလေဆိုပြီးတော့ဒါကိုသူ့ကိုမဖြုတ်သင့်ပါဘူးအရေးမြူးသင့်ပါဘူးဆိုပြီးတော့ရွာသူကတင်လာတာရှိတယ်အဲ့ဒါကိုလည်းပဲကျွန်တော်တူးကြောက်တဲ့သဘောနဲ့ကျွန်တော်မဆုံးပြပါဘူးဒီမှာအစည်းအဝေးမှာတင်ပြီးတော့ကျွန်တော်ဆုံ
းပြပါမယ်ဟုတ်ပါပ
ါဘူး။ငွေတိုက်ဒေတာကြီးဝန်ကြီးချုပ်ဒေါက်တာအောင်မိုးညွန့်နဲ့ကိုစောဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။ဒီအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံကနေလည်းထုတ်လွှင့်ခဲ့ပါတယ်။ဒါကိုကျွန်တော်တို့ Facebook နဲ့ website တွေမှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါ။ကျွန်တော်ခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရဖို့ရှိပါတယ်။မြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်တွေကိုကျွန်တော်ခု Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ပထမဦးဆုံးတော့ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါ။လက်နက်ကင်3ဘွဲ့ထုတ်ပြန်ချက်အမျှော်မြင်ရှိတဲ့သဘောထားဖြစ်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရရှင
်။ဒီခိုင်ပြည်လေကမွတ်စလင်တန်းတဝက်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြတဲ့ကိစ္စနဲ့ဆက်ဆက်ပြီးအစ္စလာမစ်နိုင်ငံများအဖွဲ့ OIC ကိုစားကမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့ Genocide Convention လို့ခေါ်တဲ့ကုလသမဂ္ဂဒီမျိုးတုံးတပ်ဖြတ်မှုကိုတားဆီးရေးနဲ့အရေးယူအပြစ်ပေးရေးဆိုင်ရာ Convention ကိုလိုက်နာမှုမရှိဘူးဆိုတဲ့ဆွတ်ဆွဲချက်နဲ့ကုလသမဂ္ဂရဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားပါတယ်။ဒီတရားစွဲဆိုမှုဟာဒီပုဂ္ဂိုလ်တဦးတယောက်တစုတစ်ဖွဲ့ကိုစွဲဆိုတာမျိုးမဟုတ်ပဲနိုင်ငံကိုစွဲဆိုထားတာဖြစ်လေတော့မြန်မာနိုင်ငံကိုစားနိုင်ငံတော်၏တိုင်ပင်ခံဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီး ICJ တရားရုံးမှာတွားရောက်ရင်ဆိုင်မယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုဆိုရင်ဒေါ်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြစ်ရှင်းမဲ့ကိစ္စသူ့ဘက်ကရပ်တည်နေပါတယ်သူ့ကိုထောက်ခံနေပါတယ်ဆိုပြီးမြို့နယ်တချို့မှာထောက်ခံပွဲတွေပြုလုပ်နေကြပါပြီ။အလားတူအဲ့လို ICJ မှာတရားစွဲဆိုထားတဲ့ကိစ္စကိုတိုင်းနိုင်ငံလုံးဆိုင်ရာအပြစ်ရစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဆွေးနွေးကြပါတယ်။ဒါဟာနိုင်ငံအရေးပြည်တော်စုအရေးဖြစ်တာကြောင့်သူတို့အနေနဲ့မြန်မာအစိုးရကနေ ICJ တရားရုံးမှာတွားပြီးဖြေရှင်းမဲ့ကိစ္စကိုတတ်နိုင်တယ်လို့ကူညီမယ်လို့သဘောထားထုတ်ပြန်ပါတယ်။ဒီအထက်ထူးခြားတာတစ်ခုကတော့ကိုကန့်တောင်းပလောင်နဲ့ရခိုင်အေလက်နက်ကိုင်၃ဖွဲ့ပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကပူးပေါင်းထုတ်ပြန်တဲ့ကြေညာချက်ပါပဲ။အဲဒီကြေညာချက်ထဲမှာတော့လက်ရှိနိုင်ငံတကာမှာမြန်မာတပ်မတော်ပေါ်တရားစွဲထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူတို့အဖွဲ့တွေအနေနဲ့လုံးဝထောက်ခံတယ်အဲ့ဒီကတရားစွဲသူတွေကိုလည်းအထောက်ထားအချက်လက်တွေပေးပြီးပူးပေါင်းဆောင်ရွက်သွားဖို့အမြဲတမ်းအစဉ်သင့်ဖြစ်နေတဲ့အကြောင်းထုတ်ပြန်ကြေညာထားတာတွေ့ရပါတယ်။လက်နက်ကိုင်သုံးဖွဲ့ရဲ့ထုတ်ပြန်ကြေညာချက်မှာဘာတွေပါသလဲ။ဒါဟာအမျိုးမြင်ရှိတဲ့ကြေညာချက်ဖြစ်ပါရဲ့လားဆိုတာဆွေးနွေးတင်ပြသွားပါမယ်
။လက်နက်ကိုင်သုံးဖွဲ့ရဲ့ကြေညာချက်ပထမအပိုင်းမှာနိုင်ငံတကာမှာတရားစွဲခံရတဲ့ဖြစ်စဉ်၃ခုကိုတန်းစီဖော်ပြထားပေမဲ့တမှုချင်းစီကိုတော့တိကျဖော်ပြထားတာမတွေ့ရပါဘူး။တကယ်တော့ကြေညာချက်ထဲမှာဖော်ပြထားတဲ့အရေးယူမှု၃ခုဟာတစ်ခုနဲ့တစ်ခုသဘောတဘာဝချင်းမတူညီပါဘူး။ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိစ္စကတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေမှာမြမတက်မတော်ကရာဇဝတ်မှုကျူးလွန်တာမျိုးရှိမရှိစုံစမ်းစစ်ဆေးဖို့ခွင့်ပြုလိုက်တဲ့အခြေအနေပါ။International Jurisdiction နိုင်ငံတကာတရားစီရင်ပိုင်ခွင့်မှုအရအာဂျင်တီးနားနိုင်ငံမှာအမှုဖွင့်ထားတာကရိုဟင်ဂျာအရေးလှုပ်ရှားသူတွေကနေမြန်မာနိုင်ငံသမရတွေဖြစ်ခဲ့ကြတဲ့သမရဟောင်းဦးသိန်းစိန်ဦးထင်ကျော်နဲ့လက်ရှိသမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ဖက်ခေါင်းဆောင်တွေကိုရိုဟင်ဂျာတွေအပေါ်ရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဖွင့်ထားတဲ့အမှုပါဂမ်ဘီယာနိုင်ငံက ICJ မှာဆွဲဆိုထားတာကတော့မြန်မာနိုင်ငံကိုဖြစ်ပါတယ်။လက်နက်ကိုင်သုံးဖွဲ့ရဲ့ကြေညာချက်မှာမြန်မာတပ်မတော်ကပဲတည်တံ့ရည်ညွှန်းဖော်ပြခဲ့ပေမဲ့အမှုသုံးခုလုံးကတရားစွဲဆိုမှုတွေကိုအပြည့်အဝထောက်ခံတယ်လို့ဆိုလိုက်တဲ့အတွက်တပ်မတော်တွေမကရွေးကောက်ခံသမ္မတတွေဒေါ်အောင်ဆန်းစုကြည်လိုလူထုခေါင်းဆောင်အပါအဝင်နိုင်ငံကိုတရားစွဲတာကိုပါထောက်ခံလိုက်တဲ့သဘောတက်ရောက်နေပါတယ်
။ထုတ်ပြန်ချက်ဒုတိယပိုက်မှာတော့နှစ်90ကျော်ကြာပြည်တွင်းစစ်အတွင်းမြန်မာတပ်မတော်ကိုစစ်ရာဇဝတ်မှုအမျိုးမျိုးကျူးလွန်ခဲ့တယ်ဆိုပြီးဆွတ်ဆွဲထားပါတယ်။ပြည်ရင်းစစ်အတွင်းမြန်မာတပ်မတော်ကစစ်ရာဇဝတ်မှုတွေကျူးလွန်တယ်လူခွင့်ရချိုးဖောက်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်ဟာအဖြစ်ဆန်းတော့မဟုတ်ပါဘူး။နှစ်90ကျော်ပြည်ရင်းစစ်ကာလအတွင်းမြန်မာတပ်မတော်ဘက်ကရောတိုင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်တော်ရင်လက်နက်ကိုင်အဖွဲ့တွေကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေလူခွင့်ရချိုးဖောက်မှုတွေဆိုတာပြောမဆုံးနိုင်အောင်ရှိခဲ့ရှိနေစေဖြစ်ပါတယ်။ဒါဒီပြောဆိုနေုံနဲ့တိုင်းသားတွေလူချင်းနေတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်ပြည်တော်စုရလာလိမ့်မယ်လို့ မမျှော်လင့်နိုင်ပါဘူး
။ထုတ်ပြန်ချက်ရဲ့အဓိကအားနည်းချက်ကတော့လက်ရှိမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရနဲ့အစိုးရလက်အောက်မှာရောက်မနေတဲ့တက်မတော်ဆိုပြီးအင်အားစုနှစ်ခုရှိနေတယ်ဆိုတာကိုခွဲခြားထားခြင်းမရှိတာပါ။လက်ရှိတော့ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဆိုတာဟာအရင်ဆရာနာရှင်တွေခေတ်ကအဖိနှိပ်ခံဖြစ်ခဲ့ပြီးတည်သူလူထုတခဲနဲ့ရွေးချယ်တင်မြှောက်မှုကြောင့်2016ခုနှစ်မှာတက်လာတဲ့အစိုးရဖြစ်ပါတယ်။နှစ်ပေါင်းများစွာပြည်တွင်းစစ်အတွင်းစစ်ရာဇဝဲမှုကျူးလွန်ခဲ့တဲ့အဖွဲ့အစည်းမဟုတ်သလိုလက်ရှိနိုင်ငံကအတိုင်းဝိုင်းကကြီးမားတဲ့ဖိအားကြီးပေးနေတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေထွက်ပြေးရတဲ့ပြဿနာကိုဖန်တီးသူ၊စတင်သူ၊ပြုလုပ်သူလည်းမဟုတ်ခဲ့ပါဘူး။အဲ့ဒါနဲ့ခြာနာပြီးပြည်တွင်းစစ်ရက်စဲအောင်စူးစမ်းနေသူရခိုင်ပြည်နယ်ကပြဿနာပြေလည်အောင်လုပ်နေသူငြိမ်းချမ်းရေးရအောင်ဖက်ဒရယ်တည်ထောင်စုတည်ဆောက်နိုင်အောင်စူးစမ်းနေသူတွေသာဖြစ်ပါတယ်။အဲ့ဒီလိုအစိုးရမျိုးကိုမြန်မာတပ်မတော်နဲ့တံတန်းနဲ့ထားပြီးစစ်ရာဇဝဲမှုတွေအတွက်တာဝန်ခံခိုင်းတာမျိုးဟာမှန်ကန်တဲ့သဘောထားလို့မဆိုနိုင်ပါဘူး။နောက်တစ်ခုကတော့နိုင်ငံကိုတနည်းအားဖြင့်အစိုးရကနေ genocide လူမျိုးတုံးတက်ပြတ်မှုကျွလွန်နေဆိုတဲ့ဆွဆွဲမှုကိုထုတ်ပြန်ချက်မှာထောက်ခံထားတဲ့ကိစ္စပါ genocide လုပ်တယ်ဆိုတာအလွတ်အလွန်ကြီးမားတဲ့ရာဇဝတ်မှုကြီးပါဒီစကလုံးကိုယ်တိုင်ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီကနေဂျူးလူမျိုး6တန်းကျော်ကိုတက်ပြတ်ပြီးကျွလွန်ခဲ့တဲ့ရက်စက်တဲ့ရာဇဝတ်မှုကြီးကနေပေါ်ပေါက်လာတာပါမြမတက်မတော်ဟာစစ်ရာဇဝတ်မှုအပါအဝင်ရာဇဝတ်မှုတွေမကျူးလွန်ပါဘူးလို့ဘသူကမှမျက်စိမှိတ်ညင်းနေတာမျိုးမရှိပါဘူး။ဒါပေမဲ့အဲ့ဓာရီဟာ genocide အစ်စ်မဟုတ်ပါဘူး။တနည်းအားဖြင့်လက်ရှိအစိုးရဟာတက်မတော်က genocide လုပ်နေတာကိုအကာအကွယ်ပေးနေတဲ့အစိုးရမဟုတ်ပါဘူးဆိုတာကိုပဲညင်းချက်ထုတ် ICJ တရားရုံးမှာရင်ဆိုင်ဖြေရှင်းဖို့ပြင်ဆင်နေကြတာပါ။
ဒါကြောင့်လက်နက်ကိုင်သုံးဖွဲ့ရဲ့ယက်တိချက်ဟာအစိုးရနဲ့မြန်မာနိုင်ငံသားအများစုကြီးရဲ့ယက်တိချက် NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေရဲ့ယက်တိချက်တွေနဲ့ဖျောက်ဖျောက်ကြီးဆက်ကျင်နေတာတွေ့မြင်ရပါတယ်။တကယ်တော့အဲ့ဒီလက်နက်ကိုင်သုံးဖွဲ့ဟာပြည်တွင်းငြိမ်းချမ်းရေးပြဿနာဖြေရှင်းရမှာအိန္ဒိယတရုတ်နိုင်ငံထဲထဲဝယ်ပါဝင်ရေးအမြဲတစေတောက်ဆုံနေတဲ့အဖွဲ့တွေဖြစ်ပါတယ်။အခုလည်းနိုင်ငံကိုထိခိုက်ကြရှုံးအောင်လုပ်နေတဲ့ပြပနိုင်ငံပြပအင်အားစုတွေနဲ့ပူးပေါင်းမယ်ဆိုပြီးထုတ်ပြန်ထားတာမို့အတော့ကိုအန္တရာယ်များတဲ့ယက်တိချက်အဖြစ်ရှုမြင်နိုင်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာအပြစ်ခတ်ရက်စဲရေးငြိမ်းချမ်းရေးဖက်ဒရယ်တည်ဆောက်ရေးဆိုင်ရာမျှော်မှန်းချက်ထင်ရှားချက်တစုံတရာလည်းမတွေ့ရပါဘူးခင်ဗျာ
။ဦးစီသူအောင်မြင့်အပတ်စဉ်တင်ဆက်နေတဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်မှာရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းဌာနရဲ့စာမျက်နှာအင်တာနက်စာမျက်နှာဖြစ်တဲ့burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရှင်။အခုတော့အင်ကာနီးညတိုက်ရိုက်လေးနိုင်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ
်။လောက်ကန်ရှားပါလို့မိမိရဲ့ရရွာကိုပြစ်ရှစ်ပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာခက်တဲ့ကျွန်စနစ်ဆိုပြီးတော့တတ်မှတ်ထားတဲ့လူကုန်ကူးမှုရဲ့သားကောင်တွေဖြစ်ကြရပါတယ်။ဒီတားကောင်းတွေထဲမှာမြန်မာနိုင်ငံသားတွေလည်းအများပြားပါဝင်နေပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဟာဘယ်လိုပုံစံတွေနဲ့ဖြစ်နေလဲ။လူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုလာမယ့်အင်္ဂါနေ့ညတဲ့ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မာလူရဲ့သတင်းရှင်အနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပြပို့ထားမယ်ဆိုရင်တဲ့ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချိုတင်ပြပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ့်ပရောဂျက်တွေကိုကြည့်ကြပါဦ
း။ကိုသားညုံကျင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်ကျမတို့ VOA မြန်မာပိုင်းကနေမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နောက်ဆုံးခြေအနေနဲ့ပတ်သက်ပြီးတော့သောရရှင်ကြီးရဲ့သဘောထားအမြင်တွေကိုထင်ဟပ်စေဖို့အခုလိုတိုက်ရိုက်လေးလိုက်အစီအစဉ်တွေကိုတင်ဆက်နေတာဖြစ်ပါတယ်အခုတော့မတ်အေးတန်နာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ
ပါရှင်
VOA ရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ Facebook စာမျက်နှာပေါ်ကမှတ်ချက်လေးတွေကိုအရင်ပြောပြပေးခြင်းပါတယ်။မမဖို့ဆိုတဲ့ဒီ Facebook စာမျက်နှာပိုင်ရှင်ကတော့မင်္ဂလာရှိသောနာနဲ့ခင်းများစွာဖြင့်ရယူပိုင်ဆိုင်နိုင်ပြီးထာဝရကိုစိတ်နှပြ VOA ညီကိုမောင်နှမတွေရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးပါတယ်ရှင်တဲ့ကျေးဇူးထူးတင်ပါတယ်เนาะတောသားကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့သူကတော့ဒီကျမတို့ VOA ဝိုင်းတော့သူတယောက်ဖြစ်တဲ့နန်းလောင်အစီအစဉ်ကျင်ညာတာပါတီဖြစ်စေမပါတီဖြစ်စေအဲ့ကျမတို့ရဲ့ view ရေစာမျက်နှာတော်တော်များများမှလာရေးထားလို့ကျမသတိထားမိပါရဲ့ဒီတော်သားကြီးဆိုတဲ့တော်ရရှင်ကမန္တလေးပူဆွေးချင်းကင်းရှင်ရဲ့ထာဝရအေဂျင့်မှုနဲ့ပြည်စုံပါလေတဲ့ခက်တူလိုပဲဆူတောင်းပေးလာပါလေဟုတ်ကဲ့နန်းလောင်ကိုစားအထူးကျေးဇူးတင်ပါတယ်လို့ပဲပြောချင်ပါရဲ့နော် view ကိုနားဆင်လာတာနှစ်ပေါင်းများစွာကြာလာပါပြီဆိုတဲ့တော်ရရှင်တချို့ကလည်းကျမတို့နှစ်တကူလက်ဆောင်တော်ရရှင်တွေကိုပို့ပေးနေကြတာလက်ဆောင်လေးတွေကိုကျမတို့ကပို့ပေးမယ်လို့မကြော်ညာရသေးပေမဲ့လည်းဝိရိယရှိရှိနဲ့တောင်းလာကြပါလေတော်ရရှင်အောင်မြတ်စကား
မင်္ဂလာပါခင်ဗျာVOA ကိုအမြဲနားဆင်လာတာနှစ်30ကျော်ပြီဖြစ်ပါတယ်။ရေဒီယိုဖြင့်နားဆင်ဖြစ်ပါတယ်။ရခင်ကတော့ VOA ကိုအမြဲလို့စာရေးဖြစ်ပါတယ်။2020အတွက်ပြက်ကလေးလက်ဆောင်လိုချင်ပါတယ်။2013နှစ်ကတစ်ချိန်လက်ဆောင်ရဖို့ပါတယ်။ရေဒီယိုလည်းမဲပေါက်ဖူးပါတယ်။ VOA မှဝိုင်းတော်သားများအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။သူ့လိုပဲဒီတော်ရရှင်နန်းသိန်းသိန်းကြီးကလည်း VOA ငင်းငယ်လေးတွေကနားထောင်လာတာပါတဲ့။အခုဆိုရင်အသက်တော်တော်ကြီးပြီမလို့ VOA နားထောင်တဲ့တက်တန်လည်းတော်တော်ကြာပါပြီလို့ရေးလာပါတယ်။
VOA ကို96တန်းလောက်ကလေးကနားထောင်လာတာလीအခုတော့65နှစ်ရှိပြီပေါ့ KSSA VOA ဝိုင်းတော်သားတွေရဲ့တင်ဆက်မှုကိုကြိုက်ပါတယ်တင်းငွေနေစင်းနေကန်းကိုအထူးမှန်ကန်ကြောင်းလေးထောက်ခံပါတယ်မအေးတာနာကျော်ကြီးအန်တီအတွက်တက်ကလေးလေးတစ်ခုလောက်အမှတ်တရလိုချင်တာ VOA ဝိုင်းတော်သားတွေအားလုံးဘေးပညာဝေးကွာငြိမ်းချမ်းသာယာကြပါစေ
ဟုတ်ကဲ့ပါကျမတို့ပြက်ကလေးတွေလက်ဆောင်ပေးဖို့တော့တော်ရရှင်တွေကိုမကြေညာသေးပါဘူးเนาะဒါပေမဲ့နှစ်တကူပေးနေတာထုံးစံတိုင်းတော်ရရှင်တွေကိုလက်ဆောင်ပို့ပေးမယ်ဆိုရင်တော့ဒီအန်တီနန်းသိန်းသိန်းရေရောနောက်ပြီးတော့တော်ရရှင်ကိုအောင်မြတ်ဆက်ရဲ့လိပ်စာကိုရောကျမဆက်ဆက်ထည့်ပေးလိုက်ပါမယ်အခုတည်းကမှတ်ထားပြီးပါပြီဗီဒီယိုကိုနှစ်ရှည်လာများနားထောင်လာကြရတယ်ဆိုလို့ကျေးဇူးအထူးတင်ရှိပါတယ်ရှင်ဒီ Facebook စာမျက်နှာပေါ်မှာဖော်ပြပေးထားတဲ့သတင်းတွေကိုဖတ်ရှုပြီးတော့သတင်းတွေရောက်ကအမှတ်ချက်တွေကြောင်းတော်တော်ကိုစိတ်အနှောင့်အယှက်ဖြစ်ရပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့ထက်မြက်ကျော်ဆိုတဲ့တော်ရရှင်မှာ Messenger မှာစာရေးပြီးတော့ပို့လာတာဖြစ်ပါတယ
် VOA သတင်းနားထောင်ဖို့လည်းကြောက်နေရတယ်လူတွေရေးကြတာဟာရုပ်ရုပ်မှမှပတ်ပတ်ဆက်ဆက်ပဲနေထိုင်ကိုငရဲကိုယူနေတယ်လို့ပါပဲကိုကကိုနိုင်ငံသားတွေကိုအထင်ကြီးလေးစားခဲ့တာဒီလောက်ရုပ်မှပတ်ဆက်စွာနဲ့ Facebook ပေါ်မှာရေးကြမယ်လို့မထင်ခဲ့မိဘူးအခုခေတ်လူငယ်တွေစိုးသွမ်းတာကန်းကုန်အောင်ပါပဲ။တည်င်းနဲ့မဆိုင်တဲ့ဆဲနီးတွေကိုဖျက်လိုက်လို့မရဘူးလား။အရန်စိတ်ဆင်းရဲရပါတယ်။ဆဲနီးတွေကကန်းကုန်အောင်ပါပဲ။အားလုံးကိုနှုတ်ဆက်ပါတယ်။ကျမ်းမာပြီးလူဝင်ဆန္ဒပြေဝကြပါစေ
။ဟုတ်ပါရဲ့။အဲ့လိုမျိုးကျမတို့စီကို abuse ဖြစ်တဲ့စာတွေဟိုအနိုင်ကျင့်ရေးသားတဲ့စာတွေနေ့စဉ်နဲ့အမျှရေးသားပေးပို့နေကြတာမှန်ပါတယ်။ Cyber bullying ဒီ online ပေါ်ကနေပြီးအနိုင်ကျင့်တာပေါ့နော်။ကျမတို့ကတော့ကိုလို့ရမယ့်အလုပ်ကိုပဲဆက်လုပ်ဖို့အာရုံစိုက်ပါရဲ့ကျမတို့စီစာရေးလာတဲ့တော်ရရှင်လိုမျိုးမှန်ကန်တဲ့သတင်းတွေလိုအပ်တဲ့သူတွေသတင်းမှန်တွေပေါ်ပေါက်ဖို့အတွက်ကျမတို့ဆက်ပြီးတော့အလုပ်လုပ်နေတာပါဟိုဒီတော်ရရှင်နေနဲ့အဲ့လိုဟိုရေးလာတဲ့မှတ်ချက်စကားတွေကြောင့်အမှတ်ချက်တွေဖတ်ရလို့တော်တော်လေးကိုစိတ်ညစ်ညူရတယ်ဆိုတာလည်းကျမတို့နားလဲပါတယ်ဒါကြောင့်မလို့တစ်ခါတလေတော့အဲ့လိုမျိုးမှတ်ချက်တွေကိုတွားပြီးတော့ဖတ်မနေပါနဲ့လို့ဒါအကြံပြုချင်ပါတယ်နော်မလိုလားအပ်တဲ့စိတ်ဖိစီးမှုတွေရမှာဆိုလိုပါအခုလိုမျိုးစာရေးပြောလာတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကျောင်းဗီဒီယိုရအစီအစဉ်တချို့ကိုနားထောင်ပြီးတော့နောက်ထပ်အစီအစဉ်တချို့လည်းထပ်ပြီးတော့တင်ဆက်ပေးပါအောင်လို့ပြောလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးစင်ပါတယ်
။မတက်နိုင်ဘူး။ကော်နီရဲ့စီတချင်းစာသားတော့မဟုတ်။ VOA ကိုပဲအပူကတ်ရမှာပဲ။အခုလေးတွင် Bloomberg TV Breaking News မှာ Facebook Boss Mark Zuckerberg ရဲ့ Facebook ကဝန်ဆောင်မှုပေးမဲ့လီဘရာငွေကြေးကိစ္စလွတ်တော်ရှင်းပေါ်မှာစစ်ဆေးမြင်းမျက်နှာဖြေကြားနေတာတွေ့လို့သိကျင်တာပေါ်လာလို့ပါ။အရင်တော့က VOA က Bitcoin လို့ cryptocurrency digital currency မျိုးကိုတင်ပြသွားတာကြားလိုက်ပါတယ်။အဲဒီမတိုင်ခင်ကလေးကအဲဒီ Bitcoin ကိုအပြောသဘောအပြင်းလဲပြင်းဘဝတုတာလဲရဝယ်ရောင်းဈေးကစားဖို့လုပ်ခဲ့ပြီနဲ့သူ့ဈေးကလက်လန်းမမီနိုင်တော့အောင်တူနစ်ကို US$1000တန်ဖိုးရှိနေတဲ့အချိန်ဖြစ်နေတော့တိတ်စိတ်မဝင်စားပါ။အခု Facebook ကဝန်ဆောင်မှုပေးမဲ့ Libra ငွေကြေးကိုကြားရတော့မြန်မာပြည်သူအများစုကလည်း Facebook သုံးနေသူများဖြစ်လို့ပြန်စိတ်ဝင်စားလာတာကြောင့် VOA အနေနဲ့စီးပွားရေးကဏ္ဍကပဲဖြစ်ဖြစ်အဲ့ဒီငွေကြေးများတစ်ခုနဲ့တစ်ခုအပြင်လက်ရှိကဘာသုံးငွေကြေးများနဲ့နှိုင်းရင်အာသာချက်အားနည်းချက်ရှေ့အလားအလာများကိုလေ့လာသုံးသပ်ပြီးဘ ဘဝုဒ္ဒဝေင့ပေးဖို့အကြံပြုမြစ်တာရခံပါရခင်ဗျာ
။ရှိုးဝင်းဆိုတဲ့တော့အရှင်မေးလာတာဖြစ်ပါတယ်။ဟုတ်ကဲ့ပါကိုစိုးဝင်းကြီး။ကျွန်တော်တို့စီကနေပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာနည်းပညာတည်တည်အကြောင်းတင်ပြပေးနေတဲ့မဆုမြင့်မော်ဒီအကြောင်းပြောပြခိုင်းပါမယ်နော်။ဒါနဲ့တနေ့ကပဲကျွန်မလည်းဒါကိုတိတိကျကျသိကျင်နေတာပါ။ဒါနဲ့ပတ်တဲ့ရင်လည်းရေဖန်းတန်ဖန်းလောက်ပဲကျွန်မသိပါတယ်။ဒါနဲ့တနေ့ကပဲသတင်းထဲမှာလည်းဖတ်လိုက်ရပါသေးတယ်။အာဖရိကနယ်ပွားနာမည်ကျော်ဒီအမေရိကန်အစိုးရအေကွန်တယောက်သူရဲ့မွေးရဖြစ်တဲ့အာဖရိကတိုက်တိုးတက်ရေးတွေလူငယ်တွေကြားမှာဒီ cryptocurrency ဆိုတဲ့ digital ငွေကြေးစနစ်ထုံးကားအောင်လုပ်ဖို့အတွက်ကြံစည်နေပါတယ်။ပြီးခဲ့တဲ့တရက်ကသတင်းထဲမှာပါတာပါ။စိတ်ဝင်စားစရာငွေကြေးစနစ်ဖြစ်ပါရဲ့နော်။မဆုမြတ်မွန်ဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းတင်ဆက်ပေးဖို့ဆက်ဆက်တိုက်တွန်းလိုက်ပါမယ်။ဒါနဲ့မြန်မာနိုင်ငံကအနိဋ္ဌာယုံသတင်းတွေရွေးတင်မနေပါနဲ့။မြန်မာနိုင်ငံရဲ့စီးပွားရေးထိခိုက်မှာစိုးရိမ်မိပါတယ်လို့ရေးလာတဲ့သောရရှင်ကတော့ဖြိုးဝေမောင်ဆိုတဲ့သောရရှင်ဖြစ်ပါရဲ့။သူပါကိုစိုးရိမ်နေရပါလေ
။အမတို့သတင်းဌာနကလည်းရခိုင်ကအကြောင်းပဲကဘာမှာချပြဖို့မြန်မာနိုင်ငံသတင်းဒီတစ်ခုပဲရှိတာလား။စုပ်ပြတ်နေတာပဲ။ကောင်းကွက်တွေနိုင်ငံသားတွေလာလေခြင်းအောင်အခြားသတင်းတွေတင်ကြပါဦး။ VOA သတင်းအခြေစိုက်ကရခိုင်နယ်ဇက်မှာမို့လို့လား။ဒါမှမဟုတ်ပါလေ။တခါလာလေရခိုင်ကလားသတင်းစစ်ဖြစ်တာခင်ဗျားတို့ကအဲ့လိုတင်တော့အခြားနိုင်ငံကိုနိုင်ငံကိုလာလည်မဲ့သူတွေဘယ်လာတော့မလဲဗျာအဲ့တော့နိုင်ငံမွဲပြီပေါ့ပြည်သူတယောက်အနေနဲ့အကြံပေးတာပါနိုင်ငံတိုးတက်ဖို့အတွက်မန်နိုင်တရက်ထဲပါဝင်တယ်လေဒီလောက်တင်ရင်ဘာကြောက်ဖြစ်တယ်ဘယ်ကစဖြစ်တယ်ခုထိဘယ်လိုအမုန်းတရားတွေရှိတယ်ဆိုတာကြမ်းပြပြီးတင်လေခုတော့ထိတ်လန့်စရာ2မိနစ်3မိနစ်လောက်ကလေးနဲ့အကြံပေးတာပါဗျာ
ဟုတ်ကဲ့ပါကိုဖြိုးဝင်မောင်ကြီးကိုဖြိုးဝင်မောင်စိုးရိမ်တာကိုလည်းနားလည်ပါရဲ့ဒါမဲ့ကျမတို့ကလည်းဒီညံပေါက်အခြေအနေမှာဖြစ်ပျက်နေတဲ့သတင်းကိုအရှိအရှိတိုင်းတင်ပြရပါရဲ့နော်ဟိုသတင်းမကောင်းလို့ဆိုပြီးတော့သတင်းမှောင်ချထားလို့မရပါဘူးရှင်နားလည်နိုင်လိမ့်မယ်လို့ထင်ပါတယ်ကျေးဇူးတင်ပါတယ်အခုရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်သောရတာဆိုတဲ့သောရရှင်ကတော့နိုင်ငံရမျိုးနယ်16ရပ်ကွက်မြားတီရီလမ်းမှာနေထိုင်ပါတယ်။သူရဲ့ရပ်ကွက်ထဲမှာအနက်နဲ့ပတ်သက်ပြီးပတ်ဝန်းကျင်ညဉ့်ဉန်းမှုဖြစ်နေပါတယ်။ဆိုပြီးတော့သူကြုံနေရတဲ့အခြေအနေကိုအခုလိုစာရေးပြီးရင်ဖွင့်လာပါတယ်
။ကျွန်တော်အရင်ခေါင်းရင်အိမ်နဲ့နောက်ဖေးအိမ်တို့ကဝက်မွေးလာဒီမှာဆယ်စုနှစ်နှစ်ခုမကတော့ပါဘူး။ဝက်စာအပုပ်တို့နဲ့တွင်ဝက်စာမှာပါလာသောအမိုက်တွေနဲ့နောက်ဖေးမြောင်းများပိတ်ဆို့ကရေဝင်ရေထွက်လည်းမရှိတော့ပါ။အစိုးဆုံးကဝက်ချီနှံ့ကအစိုးဆုံးပါ။လေတိုက်လိုက်ရင်ဖြင့်အနတ်ဆိုးတွေကိုခံစားလာရတာမှာ20ကျော်ပါပြီအခုတော့ကျွန်တော်ရဲ့အမေဝက်ချေးနှံကြောင့်လားဘာကြောင့်လဲတော့မသိဘူးစီဂျိုဖြစ်နေပါပြီတလန်းလုံးကလူတွေရောဝက်ပေးတဲ့သူတွေပါစီဂျိုတွေဖြစ်နေပါပြီဝက်ချေးနှံကြောင့်ဆက်နွယ်မှုရှိမရှိတော့မသိပါကျင်းတည်တာကဝက်ချေးနှံရတာနဲ့စီဂျိုတက်တာကတော့ကျင်းတည်ပါသည်ဗီအိုမိသားစုကြမ်းမှချမ်းသာပြီးအနတ်ဆိုးကင်းစင်တဲ့ဘဝနဲ့သာဝရပျော်ရွှင်ကြပါစေ
သောရှင်စောရူတာသူနေတဲ့လှိုင်းသားရ16ရက်ကွယ်မှာကြုံနေရတဲ့အနံ့ဆိုးပြဿနာကိုစာရေးလာတာဖြစ်ပါတယ်။သောရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တေးတောင်းလာတဲ့သောရှင်တွေကိုလည်းအလှည့်ပေးဖို့ရှိပါတယ်ရှင်။ Smart View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုဆက်ပြီးတော့ဒေတာလာတဲ့သောရှင်ဒီရက်ကိုအလှည့်ပေးကြပါရစေ။စကိုင်းတိုင်းဒေတာကြီးမင်းကင်းမြို့နယ်တောင်တွင်းဒေတာမြို့မခုံသာရွာကကျော်မိုးနိုင်ခေါ်မိုးမိုးဆိုတဲ့သောရှင်ကတော့ view ဖွဲ့သားတွေအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်ပြရစေဆိုပြီးတော့တချင်းလေးတစ်ပုတ်တောင်းလာပါတယ်
။ကျွန်တော်မွေးမိမိဟာလောကကြီးရဲ့ကနှုတ်ဆက်ထွက်ခွာတာ၉နှစ်တည်တည်ပြည့်ပါပြီ။ကျွန်တော်ရှိနေတဲ့နေရာကနေအမေကိုလက်အုပ်ကြီးကြောလိုက်ပါရယ်။ အကိုကြီးတောက်ထွန်းအမခင်တန်းနုအမခင်တန်းစိန်တို့ကိုလည်းလက်အုပ်ကြီးကတော်လိုက်ပါတယ်အမေနဲ့တကွာ VOA တောတာရှင်များအားလုံးအတွက်ဟင်းဒရာထွန်းရင်တီဆိုထားတဲ့မိသားစုကတော်ပွဲတစ်ချင်လေးထုတ်လွှင့်ပေးစီခြင်းပါတယ
်တောရှင်မမို့တောင်းလာတာဖြစ်ပါတယ်ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီတောရှင်တောင်းထားတဲ့တစ်ချင်လေးနဲ့ထုတ်လွှင့်ပြီးဖြောပြပေးခြင်းပါတယ်နော်ဟင်းဒရာထွန်းရင်တီဆိုထားတဲ့မိသားစုကတော်ပွဲဆိုတဲ့တစ်ချင်လေးအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်လာမြောက်ကဲရွေတဲ့ကလေးနော်ตาจะเล่นเล่นตะมุยะเนมายินเลยจะสามาอลัดไหนจาเวโลกะตะมะดาต้องกะชายาจูงแกยะวีจิตต้องมีเปจิตต้องมีเมมะตวยราจาลีลีလေလေနိုင်ွဲပါသာသမီးများကအတူချာကြတော့ရစီမြေမတော်မူဟူခြင်းလူကိုဝဲဟဲ့လို့မကုန်ဝဲဒီရာကြီးတစ်ပေါက်ကလေးကြာယုံညာနဲ့မိဘသူဝမ်းကိုငြိမ်းရမေကိုယ်လည်းတော့ကိုယ်လည်းနဲ့ဘဘတော်ကတိနဲ့နဲ့လူဖြစ်အောင်ဝေးဝေးမှတ်ခြင်းရင်မတန်းရအောင်ဘယ်မှကြည်သွားဝင်းရလေဒီကျေသူကုန်တွေဒီမျိုးမှမလို့တောင်းတော့ပါရလေကျေသူချင်းဒီနဲ့မင်းလေ
ထွန်းရည်တည်ဆိုထားတဲ့မိသားစုကြော်ပွဲဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOA Internet ဆာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ကလလရေကြီးအနေဒီကလေးကဘုမန်သခါတုံကြလေမကောင်းဘူးမြစ်တာဟောကောင်းရညို့လို့ရင်းကြီးပြေဝေးစီတောင်းလဲတင်းလေးသိမြရင်ဝန်သာစေဒီလိုမှလေဒီမှာတော့မြစ်တာမျိုးနဲ့သာသမီတို့ကိုလည်းပြည့်ဝထုံးသာမရှိခဲ့သေ
းမယ့်ဤတနာကျော်အသက်ရှင်တင်ဆက်နေတဲ့မြမပြည်ကပေးစာစီစဉ်ပါရှင်ကျမတို့ဒီအစီအစဉ်ကနေတဆင့် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်နေကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုကိုငိမ့်ချက်နဲ့အတူမက်ခင်ထူးထွေးကတင်ဆက်မှာပါ
ဘယ်ချင်းနိုင်ငံကအကောင်လေးတယောက်ဟာအသက်6နှစ်နဲ့တက္ကသိုလ်ကပွဲရမှာဖြစ်တဲ့အတွက်ကမ္ဘာအသက်အငယ်ဆုံးပွဲရကြောင်းသားတယောက်ဖြစ်လာတော့မှာပါလော်ရန့်ဆိုင်မွန်ရဲ့ IQ ဟာ145ရှိတာဖြစ်ပြီးဘယ်ချင်းနိုင်ငံအိုင်ဟိုဗန်နီးပညာတက္ကသိုလ်ကလျှက်စစ်အင်ဂျင်နီယာပွဲကိုလာမည့်လကျရင်ရမှာပါဆာဗီးယားအမေရိကန်တီထွင်သူနီကိုလာတက်စလာကိုအားကျတဲ့ဆိုင်မွန်ဟာကိုယ်နဲ့အင်္ဂါအထုတွေနဲ့ခန္ဓာကိုယ်အထုတွေကိုဖန်တီးဖို့စိတ်ဝင်စားပြီးဒါရီကိုဆက်လက်သုတေသနလုပ်သွားမယ်လို့ပြောပါတယ်။သူ့အဖိုးအဖွားဟာနှလုံးရောဂါတွေဖြစ်တာကြောင့်လေအခုလိုအစာထိုးကုသနိုင်တဲ့ကိုလက်အင်ကာသူတွေကိုစိတ်ဝင်စားရတဲ့အကြောင်းရှင်းပြပါတယ်။လက်ရှိမှာလည်းနယ်သာလန်နိုင်ငံကတက္ကသိုလ်တစ်ခုမှာအုံနောက်အလုပ်လုပ်ပုံကိုထူပါနိုင်တဲ့ကွန်ပျူတာစာကတ်ပြားလေးတွေတီထွင်နေပြီးတော့ဒီစမ်းသပ်ချက်ကနေတွေးလိုက်တဲ့ဆေးတွေအပေါ်အုံနောက်ရဲ့တုံ့ပြန်ပုံကိုလေ့လာနိုင်မှာဖြစ်ပါတယ်။အခုလက်ရှိဒီကမ္ဘာဒ
Guinness မှတ်တမ်းစာအုပ်မှာအသက်အငယ်ဆုံးဘွဲ့ရကျောင်းသားကတော့အမေရိကန်ပြည်ထောင်စုက Michael Kearney ဖြစ်ပါတယ်။အသက်10နှစ်နဲ့လေးလမှဘွဲ့ရခဲ့တာပါ။အခု Simon ကတော့တက္ကသိုလ်ကျောင်းမတက်တဲ့အချိန်အားလက်ချိန်တွေမှာတခြားကလေးငယ်တွေလိုပဲဗီဒီယိုဂိမ်းကစားတာ၊ခွေးနဲ့လမ်းလျှောက်တာတွေကိုလုပ်လို့ရှိပါတယ်။
ဂရိနိုင်ငံကဝက်တကောင်ဟာသတင်းတိုက်ရိုက်လွှင့်နေတော့ကင်မရာမြင်ကွင်းထဲကိုဝင်လာပြီးသတင်းပေးပို့နေတဲ့သတင်းတောက်ကိုလိုက်ဝှေ့ခဲ့ပါတယ်။သတင်းတောက်လာဇိုမန်နီကိုဟာအန်တနာသတင်းဌာနအတွက်မိုးလေဝသသတင်းတွေပေးပို့နေချိန်မှာအခုလိုဖြစ်သွားခဲ့တာပါ။အဲဒီဝက်ကသူ့ကိုတနေကုန်လိုက်ကိုက်နေတာကြောင့်ငြိမ်ငြိမ်နေလို့မရဘူးလို့သတင်းတောက်ကအော်ဟစ်ခဲ့ပါတယ
်။အိန္ဒိယနိုင်ငံကအသက်10နှစ်အရွယ်ကောင်မလေးတယောက်ဟာကမ္ဘာစံချိန်နှစ်ခုကိုချိုးလိုက်ပါတယ်။PTV စရူတာဟာချောက်ပြားရီအများဆုံးကိုလက်တစ်ဖက်ထဲနဲ့ချိုးပြလိုက်ပြီးတော့ Origami Japan စက်ကူဂျိုးရလေးတွေကိုလည်းအများဆုံးခောက်ပြလိုက်ပါတယ်။ချောက်ပြား350ကိုမိနစ်20အထွန်းမှာလက်တစ်ဖက်ထဲနဲ့ရိုက်ချိုးပြလိုက်တာဖြစ်ပြီးတော့ Origami Japan စက်ကူဂျိုးရလေးအခု202ခုကိုတော့တနအီအထွန်းမှာခောက်ပြနိုင်ခဲ့တာပါ။သူ့ရဲ့တပည့်စရူတာကစိတ်တက်တဲ့ကိုကိုကိုယုံကြည်မှုကတော့လေးစားစရာပဲလို့သူ့ဆရာဖြစ်တဲ့ Ashwini Anand ကပြောပါတယ်ရှင်။
အမေရိကန်နိုင်ငံကအသက်12နှစ်အရွယ်ဂျိုနာသန်ဂျုံးလေးတယောက်အယောင်တွေကိုပြန်မြင်ရတဲ့အတွက်ပျော်ရွှင်နေပါတယ်။သူဟာကာလာဘလိုင်းအယောင်တွေကိုခွဲခြားမမြင်တော့တဲ့သူတယောက်ဖြစ်ပြီးသူ့အတွက်အထူးဖန်တီးထားတဲ့မျက်မှန်နဲ့အယောင်တွေကိုပထမဦးဆုံးအချိန်ဖြစ်ဘဝမှာခွဲခြားမြင်နိုင်ခဲ့တာပါ။အယောင်တွေမမြင်ရတာကိုလေးလာနေတဲ့မင်နီဆိုတာပြည်နယ်ကဂျောင်းတစ်ခုရဲ့စာသင်ခန်းထဲမှာဒီမျက်မှန်ကိုပထမဦးဆုံးတက်ကြည့်ခဲ့တာပါ။အထူးမျက်မှန်ရဲ့တန်ဖိုးကတော့ဒေါ်လာ350လောက်ကျသင့်ပါတယ်။ဂျိုနာသန်ဂျုံးရဲ့အမေဖြစ်သူကတော့သူ့သားအတွက်ဒီမျက်မှန်ကိုဝယ်ပေးမယ်လို့ပြောပြီးတော့တခြားအယောင်မမြင်ရတဲ့ကလေးတွေအတွက်လည်း GoFundMe Internet ဆမျက်နှာမှာရံပုံငွေရှာပြီးဝယ်ပေးမယ်လို့ပြောပါတယ်ခင်ဗျာ
။မက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့တင်ဆက်ခဲ့တာပါအခုနားဆင်ကြရတဲ့ထူးခြားဆန်းပြားကမ္ဘာသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေနေ့အစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နနက်9နာရီကနေ10နာရီထိပြန်လည်ထုတ်လွှင့်မှာပါ။လိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25နဲ့32တို့ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပါ။အ
ီရန်ဝန်ကြီးချုပ်အဒဲလ်အဗ်ဒူမဟဒီနှုတ်ထွက်မှုကိုလွှတ်တော်ကတနင်္ဂနွေနေ့မှာလက်ခံလိုက်ပါပြီ။ဒါပေမဲ့နိုင်ငံတွင်းကအစိုးရဆန့်ကျင်ရေးနှစ်လနီးပါးကြာဆန္ဒပြပွဲတွေအဆုံးသတ်သွားမယ့်အခြေအနေတော့မရှိသေးပါဘူး။ဝန်ကြီးချုပ်မဟဒီကတောက်ကြံနေ့မှာနှုတ်ထွက်ခဲ့တာပါ။လွှတ်တော်တွင်အင်အားအကြီးဆုံးအဖွဲ့အနေနဲ့ဝန်ကြီးချုပ်တစ်ခန့်အပ်ဖို့လဲသမရဘာဟန်ဆာလီကပြောဆိုထားပါတယ်။အနောက်ဖက်ကန်ကဂျူးနဲ့မွတ်စလင်တွေကြားအကြမ်းဖက်မှုတွေရှိနေတဲ့ဟီဘရွန်မြို့မှာဂျူးအခြေချအင်ယာသစ်တိဆောက်မဲ့အစီအစဉ်ကိုတနင်္ဂနွေနေ့မှာပဲအစ္စရေးကကျင်းပပါတယ်။ပါလက်စတိုင်းနဲ့ဂျူးတွေရဲ့ဘာသာရေးဆိုင်ရာနယ်မြေတစ်ခုဖြစ်တဲ့ဟီဘရွန်မြို့မှာပါလက်စတိုင်း2,000လောက်ရှိပြီးဂျူးက1,000လောက်ပဲရှိတာပါ။ရခိုင်နဲ့ကချင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာနေထိုင်ကြရသူတွေပြန်လည်နေရာချထားနိုင်ရေးအတွက်တနင်္ဂနွေနေ့ကအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဆွေးနွေးခဲ့တယ်လို့အစိုးရကသတင်းထုတ်ပါတယ်။လူမှုဝန်ထမ်းကဲဇေးရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့အတူကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအကူအညီပေးရဲ့အဖွဲ့အစည်းတွေကဌာနကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဖိလစ်ပိုင်မှာကျင်းပနေတဲ့အချိန်30မြောက်အရှိတောင်အာရှအကစားပွဲတော် SEA Games မှာတော့မြန်မာကငွေတစ်စိတ်နှစ်ခု၊ခြေတစ်စိတ်၈ခုနဲ့စုစုပေါင်းစုတစ်စိတ်၁၀ခုဆုတ်ခူထားပါတယ်ရှင်။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Elson ပါရှင်။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.